Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်မတ်လ21ရက်ချက်သားရင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American နိုင်ငံ Washington DC မြို့တော်ကနေဓာတ်ရိုက်စတင်နေပါပြီ Slide meter 1925 32ပြင် VOA website Facebook နဲ့ YouTube တို့ကနေလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမြင့်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆူမြတ်မော်ပါအမေရိကန်နိုင်ငံသားကြီးဝန်ကြီးအန်တိုနီဘလင်ကင်ဟာဂါဇာအရေးနဲ့ပတ်သက်လို့ဒီအီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာအာရဗ်နိုင်ငံတာဝန်ရှိသူတွေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးနေပါတယ်တခါဒီတရုတ်နဲ့ရုရှားကြားမှာခိုင်မာတဲ့ဆက်ဆံရေးတည်ဆောက်နေတာကကမ္ဘာနိုင်ငံရဲ့ချိန်ဝင်ရှားကိုပြောင်းလဲသွားစေနိုင်တယ်လို့ဒီအင်ဒိုပစိဖစ်ဒေသဆိုင်ရာအမေရိကန်စစ်တပ်အကြီးအကဲကပြောကြားလိုက်ပါတယ်ဒီကကုလသမဂ္ဂကနှစ်စဉ်ထုတ်ပြန်တဲ့ဒီကမ္ဘာနိုင်ငံတွေရဲ့ပျော်ရွှင်မှုအငြင်းကောင်းတာတော့မြန်မာနိုင်ငံကအောက်ဆုံးနားမှာရောက်နေပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါမဆင်မြတ်မွေးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ကရင်ဘက်တိုက်ပွဲကြောင့်နောက်ထပ်စစ်ကောင်စီတပ်ဖွဲ့ဝင်80ကျော်ထိုင်းဘက်ကိုထွက်ပြေးလာလာမှာစစ်ရှောင်ကူညီနေသူက
ဆိုင်မှာအနေနဲ့ဒီတက်ခံအုံဖတ်မျိုးနဲ့ဒီမကျန်ကြေးရတယ်ဘောနော်ဒီနေ့ပြေးလာတဲ့စစ်သားစုစုပေါင်းစကားစကား82ယောက်ပြေးလာတယ်မကျန်သောတက်ကနေပြီးတော့တရင်ထုတ်ပြန်တယ်ဘောနော
်နောက်ကချင်ဘက်မြစ်ကြီးနားပေါ်မှာလမ်းကစစ်ကောင်စီစခန်းတွေကို KIA ကချင်တက်တိုက်ခိုက်နေပြီးဌာနချုပ်နာစခန်းတစ်ခုကိုလည်းသိမ်းပိုက်ခဲ့ပါတယ်နောက်စစ်တပ်ရင်ကရင်ဒေသဒုက္ခသည်တွေရဲ့ဘဝကဘယ်လိုရှိပါလဲအခုလိုသတင်းလွားတဲ့အပြီးမှာတော့ကျသာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခရဲမြန်မာပြည်သုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွားကဏ္ဍတွေစက်တိုက်လာဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တဲ့သတင်းတွေကိုမဆုမြန်မွန်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
အမေရိကန်နိုင်ငံသားကြီးဝန်ကြီးအန်တိုနီဘလင်ကင်ဟာဒီဂါဇာစစ်ပွဲရစားရေးနဲ့ပတ်သက်လို့ဒီအာရဗ်နိုင်ငံကောင်းဆောင်တာဝန်ရှိသူတွေနဲ့အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာဒီကနေ့ကြာသပတေးနေ့မှာတွေ့ဆုံဆွေးနွေးနေပါတယ်။ဂါဇာကမ်းမြောင်ဒေသအပြည့်အဝရေးဟာမတ်စစ်သေးကြွတွေဖမ်းထားတဲ့တစားကန်တွေပြန်လွတ်ရေးဂါဇာကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ရေးနဲ့စစ်ပွဲလွန်ကာလအစီအစဉ်တွေကိုအီဂျစ်တာဝန်ရှိသူတွေအပြင်ဂျော်ဒန်၊ဆာဒီအာရေဗျ၊ကတားနဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးနေပါတယ်။အစ္စရေးနဲ့ပါလက်စတိုင်းဟာမတ်စစ်သွေးကြွအဖွဲ့အစည်းစစ်ပွဲစတင်ခဲ့တဲ့2023အောက်တိုဘာလကဆိုရင်တော့ဝန်ကြီးဘလင်ကင်ဟာအရှေ့လက်ပိုင်းဒေသကို6ချိန်မြောက်ရောက်နေတာဖြစ်ပါတယ်။ဂါဇာမှာချက်ချင်းအပြည့်ရပ်ပြီးဖမ်းဆီးထားတဲ့တစားကန်တွေကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်ကပြင်ဆင်ရေးဆွဲထားတယ်လို့ဝန်ကြီးဘလင်ကင်ကဒီဆော်ဒီအာရေဗျကိုပို့ထုတ်နေမှရောက်ခဲ့စဉ်တုန်းကလည်းအယ်ဟာဒက်သတင်းဌာနကိုပြောကြားခဲ့ပါတယ်။တစားကန်တွေပြန်လွတ်ပေးရင်းနဲ့တွဲထားတဲ့ချက်ချင်းအပြည့်ရဖို့တောင်းဆိုချက်ပါတဲ့ဆုံးဖြတ်ချက်မူကြမ်းဖြစ်တယ်လို့သူကပြောပါတယ်။ဒီမူကြမ်းကိုလုံခြုံရေးကောင်စီမှဘယ်တော့မဲခွဲမယ်ဆိုတာကိုတော့မသိရသေးပါဘူး။ဂါဇာဒေသမှာအပြည့်ရရေးတောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုလုံခြုံရေးကောင်စီမှအရင်မဲခွဲခဲ့တော့အမေရိကန်ကဗီတိုသုံးပယ်ချခဲ့မှုပါတဲ့။မူကြမ်းထဲမှာဟာမတ်စ်တို့ဖမ်းဆီးထားတဲ့တစားကန်တွေပြန်လွတ်ပေးရေးကိုဖိအားပေးတောင်းဆိုထားတာမပါဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒန်သောမတ်စ်ဂရင်းဖီးလ်ကအဲ့ဒီတုန်းကပြောဆိုခဲ့ပါတယ်ရှင်
။ဒီဂါဇာဒေသပါလက်စတိုင်းမှာအစ္စရေးကျူးလွန်မှုကိုအမေရိကန်သမ္မတကသတိပေးဖို့အမေရိကန်ရာရှိကြီးဟောင်းတွေကတောင်းဆိုလိုက်ပါတယ်။ပါလက်စတိုင်းတွေရဲ့နိုင်ငံသားအခွင့်အရေးနဲ့အခြေခံလိုအပ်ချက်တွေကိုညှင်းပယ်တာပါလက်စတိုင်းဒေသနောက်ဘက်ကမ်းခြေမှာဂျူးလူမျိုးတွေပြောင်းရွှေ့ရှေ့ကျနေထိုင်မှုတိုးချဲ့လုဆောင်နေတာတွေအတွက်ကြီးမားတဲ့အကျိုးဆက်တွေရင်ဆိုင်ရနိုင်တယ်ဆိုတော့သမ္မတဂျိုးဘိုင်ဒန်အနေနဲ့အစ္စရေးကိုတတိပေးဖို့တန်တမန်နဲ့စစ်ဘက်ရာရှိအောင်80နီးပါးပါဝင်တဲ့အမေရိကန်ဆိုရအရာရှိဟောင်းတွေကအိတ်ဖွင့်ပေးစာစာရေးသားပေးပို့ခဲ့ကြတာပါအစ္စရေးကိုကူညီထောက်ပံ့နေတဲ့နေရာမှာအမေရိကန်ရဲ့ဥပဒေတွေမူဝါဒတွေနဲ့ကန့်ညီအောင်အစ္စရေးဘက်ကလိုက်နာဆောင်ရွက်ရမယ်ဆိုတဲ့ကမ်းသတ်ချက်တွေထည့်သွင်းဖော်ပြတာအပါအဝင်အစ္စရေးရဲ့လွတ်ဆောင်မှုတွေကိုဆန့်ကျင်ရက်တီတဲ့ခိုင်မာတဲ့မူဝါဒတွေအမေရိကန်ကချမှတ်ဆောင်ရွက်ဖို့အိတ်ဖွင့်ပေးစာမှာတိုက်တွန်းထားပါတယ်။ဒီအိတ်ဖွင့်ပေးစာမှာလက်မှတ်ထိုးသူတွေတဲ့သံမဟောင်း10ယောက်ကျော်အပြင်နိုင်ငံခြားရေးဌာနနဲ့ပင်နဂွန်စစ်ဌာနချုပ်ကအရာရှိဟောင်းတွေသမ္မတဘီကလင်တန်လက်ထက်ကမြို့သားလုံခြုံရေးအကြံပေးအရာရှိဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့အန်တိုနီလိတ်အပါအဝင်အိမ်ပြည်တော်နဲ့ထောက်လွှင့်အရာရှိဟောင်းတွေပါဝင်ပါတယ်။မနေ့အောက်တိုဘာ9ရက်နေ့ကအစ္စရေးနိုင်ငံတောင်ပိုင်းကိုဟာမတ်စစ်သွေးကြွတွေဝင်ရောက်စီးနင်းပြီးလူထောင်ချီသက်ဖြက်ကြာကြောပြန်ပြီးဆဲသွားတဲ့လူရက်ကိုတွန့်ပြန်နေတဲ့အနေနဲ့အစ္စရေးကတွန့်ပြန်တိုက်ခိုက်နေတာပါခင်ဗျာ
ယူကရိန်းနိုင်ငံကီးဗ်မြို့တော်ကိုပြစ်မှတ်ထားပြီးတော့ဒီရုရှားတို့ရဲ့လေကြောင်းကနေတိုက်ခိုက်မှုကြောင့်10ယောက်ထပ်မင်းထိခိုက်ဒဏ်ရာရသွားပါတယ်။ရုရှားတို့ပြစ်လိုက်တဲ့မစ်ဆိုင်တုံး30တခုလုံးကိုဖျက်ချဖျက်ဆီးပစ်နိုင်တယ်လို့ယူကရိန်းလေတပ်ကပြောပါတယ်။ဒုံးကြီးအပိုင်းစားတွေဟာကီးဗ်မြို့တော်တွေကရက်ွက်တော်တော်များများမှာရှိတဲ့လူနေအထောက်အုံတွေဘောကိုကျခဲ့ပြီးတော့မီးလောင်ခဲ့တယ်လို့10ယောက်ထပ်မင်းလည်းဒဏ်ရာရခဲ့တယ်လို့မြို့တော်ဝန်ဖီဒယ်လီကလစ်ကိုက Telegram လူမှုကွန်ရက်မှာရေးတင်ခဲ့ပါတယ်ပက်ထရီယော့ဒုံးခွေးစနစ်အပါအဝင်ဒီကမ္ဘာထိပ်တန်းဒုံးခွေးစနစ်တွေကိုကျော်နိုင်တဲ့မစ်ဆိုင်ဒုံးတွေရုရှားတို့မှမရှိတဲ့အတွက်ဒီအကာအကွယ်တွေကိုယူကရိန်းတို့အတွက်ချက်ချင်းလိုအပ်နေတယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကပြောပြီးတော့ယူကရိန်းမဟာမိတ်နိုင်ငံတွေကိုဒီကနေ့ထပ်ပြီးတောင်းဆိုခဲ့ပါတယ်။နိုင်ငံရေးအရာစန္ဒားရှိရင်ယူကရိန်းမျိုးတွေကိုကာကွယ်နိုင်မှာဖြစ်ပါတယ်လို့လည်းသူကလူမှုကွန်ရက်မှာရေးတင်ခဲ့တာပါ။အင်ဘီရောအမျိုးသားလုံခြုံရေးဆိုင်ရာအကြံပေး Jake Sullivan နဲ့တမရဇလန်စကီတို့ Kiev မြို့တော်မှာတွေ့ဆုံခဲ့ပြီးနောက်တရက်မှာပဲအခုလိုရုရှားဘက်ကလေကြောင်းတိုက်ခိုက်မှုတွေကိုလှုပ်တာဖြစ်ပါတယ်။ယူကရိန်းအတွက်စီးရီးထောက်ပံ့မှုပါတဲ့အသုံးစရိတ်မူကြမ်းကို American Outlook တော်မှာအတိမပြုနိုင်သေးတာကြောင့် American အစိုးရအနေနဲ့ယူကရိန်းပေါ်မှာဆက်လက်ထောက်ခံနေဆိုတာပြသတဲ့ခရီးစဉ်ဖြစ်ပါတယ်ရှင်။
တရုတ်နဲ့ရုရှားပူးပေါင်းလာတာကကမ္ဘာအင်အားချိန်ခွင်ရှာကိုချိန်ချောက်နေပြီလို့ American ရာရှိကြီးတွေကထုတ်ပြောလိုက်ပါတယ်။တရုတ်နဲ့ရုရှားနှစ်နိုင်ငံကြားပုံမှန်ခိုင်မာတဲ့ဆက်ဆံရေးတည်ဆောက်ပြီးအနောက်အစုရဲ့စီးလုံးရင်းမြစ်မှုကိုချိန်ချောက်လာနေတာကကမ္ဘာနိုင်ငံရဲ့ချိန်ခွေရှာကိုပြောင်းလဲပြစ်နိုင်တယ်လို့ American စစ်ဘက်နဲ့ကာကွယ်ဆိုင်ရာထိတဲ့ရရှိတွေကြားစိုးရိမ်မှုတွေကြီးထွားထုတ်ပြလိုက်တာပါတရုတ်နဲ့ရုရှားနိုင်ငံတို့ရဲ့ပြောင်းလဲဖြစ်ပေါ်နေတဲ့ဆက်ဆံရေးဟာလက်ရှိနိုင်ငံရဲ့အခင်းကျင်းတွေရဲ့အဓိကအကြောင်းရင်းဖြစ်ပြီးဒါဟာသူ့ရဲ့စစ်မှုထမ်းတန်နှစ်ပေါင်း40အတွင်းအန္တရာယ်အရှိဆုံးအချိန်ဖြစ်တယ်လို့Indo-Pacific ဒေသဆိုင်ရာ American စစ်တပ် GK ကလွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီမှပြုလုပ်တဲ့ကြားနာပွဲအတွင်းထည့်သွင်းပြောဆိုခဲ့တာပါ။အာနာရှင်နှစ်နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုတွေကလုံခြုံရေးအခြေအနေပေါ် American ရဲ့ရှုမြင်လှုပ်ဆောင်မှုတွေကိုပြောင်းလဲသွားစေတယ်လို့ရေတပ်ဗိုလ်ချုပ်ကြီး John Aquilino ကပြောပါတယ်။သဘောထားတူညီတဲ့မဟာမိတ်တွေဒေသရင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ခြင်းအဖြစ်ဒီအခြေအနေကို Don't likeတိုက်ခိုက်နိုင်မယ်လို့သူ့အနေနဲ့ယူဆကြောင်းပြောလိုက်ပါတယ်ခင်ဗျာ
ဗီယိုရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။မတ်လ21ရက်ကြာသပတေးနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။အင်ဒိုနီးရှားနိုင်ငံအနောက်အာချေးပြည်နယ်ကမ်းလွန်ရေမိုင်16မိုင်အကွာလောက်မှာမှောက်နေတဲ့ဆက်လီဝမ်ဘိုက်ပေါ်တွေ့ကက်ဒုက္ခရောက်နေကြတဲ့ရိုဟင်ဂျာ80နီးပါးကိုအင်ဒိုနီးရှားကဒီကနေ့ကယ်ဆယ်ခဲ့ပါတယ်။ကမ်းလွန်မှာဒုက္ခရောက်နေကြသူတွေကိုတွေ့ရှိခဲ့ပြီးတဲ့နောက်သူတို့ကိုအနောက်အာချေးပြည်နယ်မြို့တော်မဲလူဘိုကိုအာဏာပိုင်တွေကကယ်ဆယ်ခေါ်ဆောင်သွားတယ်လို့ဒီဒေသခံရှာဖွေကယ်ဆယ်ရေးဌာနက AFP သတင်းဌာနကိုပြောပါတယ်။ကလေး9ယောက်အမျိုးသမီး18ယောက်နဲ့အမျိုးသား42ယောက်စုစုပေါင်း69ယောက်ကိုကယ်ဆယ်ခဲ့တယ်လို့ရှာဖွေကယ်ဆယ်ရေးဌာနကပြောပါတယ်။မူလတုန်းကဆက်လီပေါ်မှာရိုဟင်ဂျာ150လောက်ပါပြီးတော့ဒါဇင်နဲ့ချီရေနစ်ကုန်တယ်လို့အသက်ရှင်ကျန်နေသူတွေကခံမှန်းပါတယ်။ရိုဟင်ဂျာတချို့ကသူတို့ဟာမြန်မာနိုင်ငံကဖြစ်တယ်လို့ပြောပြီးတော့ထိုင်းနိုင်ငံကိုသွားဖို့ကြိုးစားပေမဲ့ထိုင်းကလက်မခံလို့အင်ဒိုနီးရှားဘက်ရောက်လာတာလို့ဒီအနောက်အခြေရေလုတ်သားအဖွဲ့အတွေ့အမှုချုပ်ကပြောပြပါတယ်။တခြားဒုက္ခသည်တွေကတော့သူတို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဝဇားကလာကြသူတွေဖြစ်တယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာသူတို့ကိုအင်ဒိုနီးရှားကိုခေါ်သွားပေးနိုင်တဲ့လူပွဲစားတယောက်ကိုတွေ့ပြီးတော့ထွက်လာကြတာဖြစ်တယ်လို့ဒုက္ခသည်တယောက်က AFP သတင်းဌာနကိုပြောပါတယ်။သူတို့ရဲ့ရည်မှန်းချက်ကငွေပေးပြီးတော့မလေးရှားကိုသွားဖို့ဖြစ်ပါတယ်။ရိုဟင်ဂျာတွေပါလာတဲ့ဆက်လီရောသူတို့ကိုကယ်ဆယ်ဖို့ကြိုးစားတဲ့အင်ဒိုနီးရှား၅ဖမ်းတင်မော့ပါပုံထုံးနေတုန်းကမှောက်ခဲ့တာပါရိုဟင်ဂျာတွေကဒီလာခဲ့တဲ့၅ဖမ်းလီအပေါ်မှာဝိုင်းတက်ဖို့ကြိုးစားစင်မှာမှောက်သွားခဲ့တာဖြစ်ပါတယ်ရှင
်ကမ္ဘာပျော်ရွှင်မှုအစဉ်အတန်းမှာမြန်မာကနောက်ဆုံးနှားကိုရောက်နေတာကိုလူမှုစစ်တမ်းကဖော်ပြလိုက်ပါတယ်ကုလစစ်တမ်းကဖော်ပြလိုက်ပါတယ်ကုလသမဂ္ဂကနှစ်စဉ်စစ်တမ်းကောက်ထုတ်ပြန်တဲ့ကမ္ဘာနိုင်ငံတွေရဲ့ပျော်ရွှင်မှုအစဉ်အတန်းစင်မှာမြန်မာနိုင်ငံကနောက်ဆုံးနှားတော်ဝင်မှာရှိနေတာပါ2021ခုနှစ်မှာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးလက်ရှိအချိန်ထိပြည်တွင်းမှာစီးရဲနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံဟာစီးရဲကောက်ယူခဲ့တဲ့နိုင်ငံပေါင်း143နိုင်ငံနဲ့ပျော်ရွှင်မှုအဆင့်က118မှာရှိနေတာပါဒါဟာလူငယ်လူကြီးအားလုံးစုပေါင်းရလဒ်ဖြစ်ပေမဲ့လူငယ်တွေအတွက်တီးခြားခွဲထုတ်ဖော်ပြထားတဲ့စီးရဲမှာတော့မြန်မာဟာအဆင့်122မှာရှိနေပါတယ်မြန်မာနိုင်ငံကသက်ကြီး အသက်အရွယ်ကြီးရင်တဲ့လူကြီးပိုင်းအတွက်စစ်တမ်းရလဒ်တွေကတော့လူငယ်တွေထက်အနည်းငယ်ကောင်းမွန်ပြီးအဆင့်102မှာရှိနေပါတယ်မြန်မာနိုင်ငံဤသူပြည်တွင်းနိုင်ငံရေးစည်းရုံးမတည်ငြိမ်မှုတွေနဲ့နှစ်ပေါင်းများစွာရင်ဆိုင်နေရတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့ပျော်ရွှင်မှုအဆင့်တန်းကတော့အနည်းဆုံး143မှာရှိနေပါတယ်ပျော်ရွှင်မှုအဆင့်တန်းထိပ်ဆုံးနေရာမှာတော့ဖင်လန်နိုင်ငံကရှိနေပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာဒီသတင်းဖတ်တွေနဲ့ချီဆန္ဒပြနေတဲ့အလုတ်တင်ဆရာဝန်တွေရှေ့သတင်းပါမှာမှအလုတ်ခွင့်ပြမဝင်ရင်ဒီစေကုသားကွက်လက်မှတ်တွေကိုပြန်ရုပ်သိမ်းမယ်လို့အစိုးရတာဝန်ရှိသူတွေကဒီကနေ့သတိပေးလိုက်ပါတယ်ဆန္ဒပြနေကြသူတွေကြောင့်အလုတ်မနိုင်မနှင်းဖြစ်နေကြတဲ့လုတ်ဖော်ကိုင်းဘက်ဆရာဝန်တွေလူနာတွေအတွက်ကိုအလုတ်ခွင့်ပြန်ဝင်ကြပါလို့လည်းကျန်းမာရေးဒုဝန်ကြီးပါကမင်ဆူးကပြောပါတယ်ရှေ့သတင်းပတ်ပါမှာအလုတ်ခွင့်ပြမဝင်ရင်အမိန့်ချိုးဖောက်မှုနဲ့ license တွေစတင်ရုပ်သိမ်းတော့မယ်လို့ဒုဝန်ကြီးကဒီကနေ့ပြောကြားခဲ့တာပါအလုတ်တင်ဆရာဝန်တွေထောင်ထဲချီဆန္ဒပြနေကြတာကြောင့်ဆေးရုံတွေမှာလိုအပ်ဆရာဝန်လိုအပ်တဲ့ပြဿနာတွေဖြစ်နေပြီးတော့အချက်မရေးလုပ်ငန်းတွေမှာဝင်တို့ဝင်ဖို့ဖြစ်နေပါတယ်။တောင်ကိုရီးယားမှာဆေးကြောင်းဝင်ခွင့်အရေးအတွက်ကိုတိတိတတ်တာတိုးမြှင့်ဖို့စီစဉ်နေတာကိုမချေနှက်တဲ့အတွက်အလုတ်တင်ဆရာဝန် 90 ရာခိုင်နှုန်းကျော်ကဆန္ဒပြနေကြတာပါ။တောင်ကိုရီးယားမှာအလုတ်တင်ဆရာဝန်စုစုပေါင်း 13,000 လောက်ရှိပါတယ်။ဆန္ဒပြနေကြတာတလားကျော်နေပြီမို့ဆေးရုံတွေမှာခွဲစိတ်ကုသမှုနဲ့တခြားကုသရေးလုပ်ငန်းတွေရာနဲ့ချီကိုလည်းရပ်ပစ်ခဲ့ရပါတယ်။အလုတ်ခွင့်ပြန်ဝင်ဖို့ပြီးခဲ့တဲ့လတုန်းကလည်းနောက်ဆုံးသတ်မှတ်ရပေးခဲ့ပေမဲ့တော်တော်များများကတော့ပြန်မဝင်ကြသေးပါဘူးရှင်
။ကမ္ဘာမှာကာလာဝိုင်းယောဂကာကွယ်ဆေးရှားလာခြင်းဒီယောဂအဖြစ်များလာတာကိုဖြစ်ရှင်းဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။ကမ္ဘာတဝန်းကာလာဝိုင်းယောဂကာကွယ်ဆေးရှားပါမှုနဲ့ရင်ဆိုင်လာနေရချိန်မှာပဲဒီယောဂဖြစ်ပွားမှုတွေကတိတိတသာတိုးလာနေတာကိုချက်ချင်းကင်တွယ်ဖြစ်ရှင်းကြဖို့တရွေးချူကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတိုက်တွန်းလိုက်တာပါ။နှစ်တန်းကြာကာလာဝဲယောဂဖြစ်ပွားမှုတွေမကြုံစဘူးတိုးလာနေတဲ့ကိစ္စကိုချက်ချင်းကင်တွယ်ဖြစ်ရှင်းဖို့လိုကြောင်းတပြည့်ချိုရဲ့ကာကွယ်ရေးဆိုင်ရာနိုင်ငံတကာပူးပေါင်းဆောင်ရွက်ဌာနကထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ကာကွယ်ဆေးရှားပါနေပြီးယောဂဖြစ်ပွားမှုတွေမြင့်တက်လာနေတာကကမ္ဘာတဝန်းကာကွယ်ဆေးစုဆောင်တိုးလောင်မှုအတွက်အခက်အခဲတွေကြုံတွေ့နေရတယ်လို့လည်းပြောပါတယ်။ကမ္ဘာမှာလာမယ့်နှစ်နှစ်အတွင်းကာကွယ်ဆေးရှားပါမှုနဲ့ရင်ဆိုင်ရနိုင်တယ်လို့လည်းကာလာဝဲယောဂတိုးလောင်ထိန်းသိမ်းမှုကိုကြီးကြပ်ကွက်ခဲ့ရတဲ့ဒီဘက်ကသတိပေးထားပါတယ်တပြည့်ချိုဆိုပြုထားတဲ့လှုပ်ဆောင်ရမယ့်ချက်တွေရဲ့မှာတော့တန်ရှင်းတဲ့သတ်သွင်းရေးရရှိရေးနဲ့တကူရေးတန်ရှင်းမှုနဲ့သက်ဆိုင်တဲ့လှုပ်ဆောင်မှုတွေပါဝင်ပါတယ်ကာလာဝဲယောဂဖြစ်ရတဲ့အဓိကအကြောင်းရင်းတွေဟာတန်ရှင်းတဲ့သတ်သွင်းရေးဆက်ပြားနဲ့အင်ဒါတွေမရှိတာကြောင့်ဖြစ်တယ်လို့ဆိုပါတယ်ယောဂအကြီးအကျယ်ကူးဆက်ပြန်ပွားနိုင်တဲ့နေရာတွေကိုကြိုတင်တွက်ချက်စစ်ဆေးတာအရေးသေးကောင်းမွန်တဲ့ကျန်းမာရေးဆောင်ရွက်မှုရအောင်လှုပ်ဆောင်ပေးတာတွေဟာမရှိမဖြစ်လိုအပ်တဲ့အချက်တွေဖြစ်တယ်လို့ဆိုပါတယ်။ဒီယောဂပြန်ပွားကူးဆက်နိုင်တာကိုကာကွယ်ဖို့အတွက်ကာကွယ်ဆေးသောက်သုံးမှုကိုအလျင်မှထုတ်လုပ်နိုင်အောင်လှုပ်ဆောင်ကြဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့2024ခုနှစ်မတ်လ21ရက်စာရင်းညနောက်ဆုံးရအထူးခြားဆုံးသတင်းတွေကိုမဆုမြတ်မှုနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုစက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့ကရင်ပြည်နယ်ဘက်တိုက်ပွဲတွေကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်80ကျော်ထိုင်းနိုင်ငံဘက်ကိုနောက်ထပ်ထွက်ပြေးလာကြတာပါထိုင်းမြန်မာနယ်စပ်တက်ခိုင်အုံဖန်မြို့နယ်မဲချန်းကြီးရွာအတွင်းကိုမတ်လ21ရက်နေ့ကမြန်မာဘက်ကပြေးလာတဲ့စစ်သား82ယောက်ထပ်ထွက်ပြေးလာတယ်လို့ထိုင်းနယ်ခြားဆောင်တပ်ကပြောပါတယ်ဒီသတင်းကိုထိုင်းခြေဆိုင် VOA သတင်းတောက်မယေးမှာပြောပြပေးပါအောင်ခင်ဗျာ
ထိုင်းမြန်မာနယ်စပ်တက်ခရိုင်အုံဖန်မြို့နယ်မဲကြံကြီးရွာတဲကိုမတ်လ21ရက်နေ့ကမြန်မာဘက်ကစစ်သား82ယောက်ထပ်ပြီးတော့ထွက်ပြေးလာတယ်ဆိုပြီးထိုင်းနယ်ခြားဆောင်တပ်ကသတင်းထုတ်ပြန်ခဲ့ကြောင်းနယ်စပ်မှာစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတဦးကပြောပါတယ်
ဖမ်းမြန်မာနေဆက်ဒီတက်ခဲအုံဖတ်မျိုးနဲ့ဒီမဲချန်းကျေးရတဲ့ဘောနော်ဒီနေ့ပြေးလာတဲ့စစ်သားစုစုပေါင်းစကားစပ်တဲ့82ယောက်ပြေးလာတယ်နေကြတာတက်ကနေပြီးတော့သတင်းထုတ်ပြန်တယ်ဘောနော်ဒီဘက်နေဆက်တင်မှာဟိုစစ်ဖြစ်နေလေစစ်ဖြစ်တဲ့ခါကျတော့သူတို့တွေကဒီဘက်ကိုပြေးလာတယ်ပြေးလာတဲ့ခါကျဒီဘက်ကနေကြတာသူဖမ်းလာတာဘောနော်ပုံမှန်ကတော့ဒီထိုင်းဘက်ကဖမ်းမိရင်သူတို့ဗမာစစ်တပ်ကိုသူတို့ပြန်ဆွဲကြတယ်
ပထမအတုတ်က26ယောက်နဲ့နောက်ထပ်ထွက်ပြေးလာသူအလုံးပေါင်းရင်82ယောက်ရှိတယ်ဆိုပြီးရချာမနုနယ်ကြားဆောင်တပ်ကသတင်းထုတ်ပြန်ထားပါတယ်အခုလိုမျိုးထွက်ပြေးလာကြတဲ့မြန်မာစစ်သားတွေဟာမြန်မာဘက်ချမ်းကသူတို့တက်ဆွဲထားတဲ့စခန်းကုန်းတွေကို KNU တပ်တွေနဲ့ PDF တပ်တွေကတိုက်ခိုက်သိမ်းပိတ်လိုက်ပြီးတဲ့နောက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးအဲ့ဒီနေရာကနေတိမ်းရှောင်လာကြတာလို့လည်းဆိုပါတယ် ဒီဘက်ထွက်ပြေးလာသူတွေကိုတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးကာထိန်းသိမ်းထားပြီးမြန်မာဖက်ချန်းကိုအမြန်ဆုံးပြန်ပို့မယ်လို့လည်းသိရပါတယ်အခုဆိုရင်မြန်မာပြည်ကရင်ပြည်နယ်နဲ့ထိစပ်နေတဲ့ထိုင်းနယ်စပ်တွေကိုထိုင်းဘက်ကလုံခြုံရေးပုံမတင်းကျပ်ပြီးစောင့်ကြည့်နေတယ်လို့လည်းပြောပါတယ်
ဟုတ်နေဇလုံကြီးကတော့ခါတိုင်းတက်ပုံပြီးတော့တင်းကျက်တယ်အနေကားသောတော်စရောအပြင်ကိုဒီထိုင်းအထူးတပ်ဖွဲ့တွေပါရှိတယ်အာသူတို့ဟိုကွန်မန်ဒိုအထူးတပ်ဖွဲ့တွေပါအာခုတ်ကယ်ပြီးတော့အခုဒါစောင့်တာရှိတယ်အာနောက်တစ်ခုကဒီ brain carrier ဒီအမြောက်ဆက်တနက်ကားကြီးနဲ့လှည့်နေတာရှိတယ်နောက်ကျွန်တော်တို့ဟိုတွားတာတွေ့ရတော့ဒီစတားတွေက24နိုင်ကန်းဒီနေရာနေရာတဲ့ကော်လာဟုတ်24နိုင်တို့စောင့်တာလည်းရှိတယ်ဒီစစ်ကောင်စီရဲ့စစ်သားတွေကဒီဘက်ဟိုဖြစ်ပြီးလာတာရှိတယ်သူတို့လည်းဒီလက်ကတိပါလာတာကကြတော့ဒီမေဂျာသောကအရင်ကတည်းကစိုင်ပုံတော့တင်းကျက်လာတာတွေ့ရတယ
်အခုလို့ထွက်ပြေးလာတာဟာဒုတိယအကြိမ်ဖြစ်ပြီးပြီးခဲ့တဲ့မတ်လ19ရက်နေ့ကလည်းအုံဖန်မြို့နယ်တဲကပိုင်ကလန်ကျေးရွာတဲကိုမြန်မာစစ်သား48ဦးထွက်ပြေးလာခဲ့ပါသေးတယ်ရှင
်နောက်ထပ်စစ်ကောင်စီတပ်ဖွဲ့ဝင်80ကျော်ထိုင်းဘက်ထွက်ပြေးလာတာမှတ်ရေးမှာပြောပြခဲ့တာပါအခုတော့မြစ်ကြီးနားဗမော်ဘက်ကစစ်ကောင်စီစခန်းတွေ KIA တက်ခိုက်နေပြီးဌာနချုပ်နာကစခန်းတစ်ခုကိုသိမ်းခဲ့တာပါကချင်ပြည်နယ်မုံမောမြို့နယ်ရှိမြချင်းနာဗမော်လမ်းပေါ်ကမြို့သစ်ကုံလော်နွမ်းလန်နဲ့နောင်ကွန်ကျေးရွာအခြေစိုက်အမြောက်တပ်နဲ့ဒုံးတပ်ဖွဲ့ပါဝင်အနည်းဆုံး၄နေရာလောက်ကိုဒီနေ့မနက် KIA ကတပြိုင်တည်းတိုက်ခိုက်ခဲ့တာပါနောက်လိုင်ဇာနီကနားဖော်စခန်းကိုသိမ်းပိုက်လိုက်ပြီးနေမည့်ရှင်းလင်းလှုပ်ဆောင်နေတယ်လို့ KIA ပြန်ကြားရေးတာဝန်ခံကပြောပါတယ်ဒီနောက်ဆုံးရသတင်းကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
ဒီလ9ရက်နေ့ကစတင်ခဲ့တဲ့ဌာနချုပ်လိုင်ဇာအနီးကစစ်ကောင်စီတက်စကန်တွေကို KIA ကထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာဒီကနေ့မနက်ပိုင်းမှာတော့မိုးမောင်မြို့ကနေရာ၄နေရာကိုတပြိုင်တည်းထပ်မံတိုက်ခိုက်ခဲ့ပါတယ်လက်ရှိမိုးမောင်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို KIA ရှေ့တန်းတပ်ဖွဲ့တွေနဲ့နှီးဆက်သူမိုးမောင်ဒေသခံတူဦးက VOA ကိုအခုလိုပြောပါတယ
်ဒီမနက်ခဏရရနေဒီမြို့တက်ကဘုံလုံးရမောင်ကောင်ရနေမောင်ရ၄နေရာဒီနေ့ဒီနေ့ခဏရနေပိုက်တော့ကိုဖြစ်ပါနေတော့မောင်ကလာရောက်ပါတာဒီဟိုမြန်မာကဟိုရောင်းကလည်းသူစားပိုက်ရင်ရောင်းအောင်တော့ဘုံတော့လေဒီနေ့300ဘုံရှိခုံဒီမနေ့ကနေပိုက်တော့ကြည့်ကြည့်မနာသေးဘူးကလေမာ300ရှိတယ်ခေါင်းထဲကတော့စင်ထောက်ရကြဝဲနေကြပြီ
2022ခုနှစ်ဧပြီလအတွင်းကဖြစ်ပွားခဲ့တဲ့အလော့ဘွန်တိုက်ပွဲဟာအဲဒီဒေသအတွင်းဖြစ်ပွားခဲ့ပြီးကားလန်ဘီကျေးရွာတွေနေရဲစွန့်ခွာတိမ်းရှောင်ခဲ့ရသလိုအခုလည်းတိမ်းရှောင်နေကြပါတယ်။ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကလည်းမိုးမောင်းမြို့နယ်မြစ်ကြီးနားဗမော်လန်တကျော်ကစစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်နေတာဟုတ်မှန်ကြောင်းနဲ့စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာတွေရှိကြောင်းအတည်ပြုပါတယ်
။ဟုတ်ပါတယ်။ဟိုမိုးမောင်းမြို့နယ်နွေလန်းဘက်မှာတိုက်ပွဲဖြစ်ပါတယ်။ဒီမနေ့ခုနှစ်နာရီကနေညနေဒီချင်းထိပေါ့။တယ်ဘယ်ရှိပါလဲဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီတကြောလုံးဖြစ်ပါလေဟုတ်ကဲ့ရှိပါလေတကြောလည်းရှိပါလေဟုတ်ကဲ့
ဒီကနေ့မှာတော့လိုင်ဇာဌာနချုပ်အနီးကနားဖော့စကန်ကိုတင်ယူပြီးနယ်မြေရှင်းလင်းရေးဆောင်ရွက်နေကြောင်းနဲ့အနီးနာကကာကင်းစကန်၃-၄ခုလည်းတင်ယူခဲ့ကြောင်းဗိုလ်မှူးကြီးနော်ဘူးကဆက်ပြောပါတယ
်ဟုတ်ကဲ့နားဖော့ဘက်ကတော့နယ်မြေရှင်းလင်းရေးလုပ်နေတယ်လို့ကြားရပါတယ်ဆိုတော့တင်းလို့တင်းနိုင်ပြည်နေသားတော့ဖြစ်ပါတယ်19ရက်ကနေစတဲ့တာဖြစ်ပါတယ်နားဖော့တို့ကျွန်တော်တို့တချင်နာခေါ်နေတော့ရှန်တို့ဘုလို့ခေါ်တာပေါ့နော်အဲ့ဒါတွေဖြစ်ပါတယ်ဘုလို့ကောင်တို့ရှန်တင်တို့အပဝင်ကျွန်တော်တို့ကာဖင်းတွေပါ၃နှစ်ခုလောက်တော့ရှိမှာပါဟုတ်ကဲ့အဒီကတော့နတ်ဖို့ပ
ါတချိန်တည်းမှာတော့မြကြီးနာပူတာအိုလမ်းပေါ်ကစွန်ပရာဘုံမှာလဲတိုက်ပွဲဆက်လက်ဖြစ်ပွားနေကြောင်းပြောပါတယ်စွန်ပရာဘုံမြို့နယ်အတွင်းတိုက်ပွဲတွေဟာဒီလ9ရက်နေ့ကစတင်ဖြစ်ခဲ့တာပါဒီတိုက်ပွဲကြောင့်စွန်ပရာဘုံနဲ့အနီးနားကျေးရွာကဒေသခံပြည်သူ1200ကျော်ဟာတောတောင်နဲ့စစ်ဘေးလွတ်ရာကျေးရွာတွေကိုတိမ်းရှောင်နေရပြီးစားနပ်ရိက္ခာနဲ့နေရာထိုင်ခင်းအတွက်အခက်အခဲတွေတွေ့နေရပါတယ်။စွန်ပရာဘုံတိုက်ပွဲကြောင့်မြကြီးနားပူတာအိုကားလမ်းမှာလည်းအသွားအလာတွေရပ်ဆိုင်းခဲ့တာကြောင့်ပူတာအိုမြို့ပေါ်မှာကုန်ပစ္စည်းနဲ့လောင်စာဆီတွေပြက်လက်နေပြီးကုန်စည်နှုန်းတွေမြင့်တက်လာသလို73စီကလည်းလူတစ်ယောက်ကို1လီတာနှုန်းနဲ့သာဝယ်ယူရရှိနိုင်ခဲ့တဲ့အခြေအနေဖြစ်နေပါတယ်။တစ်ဆက်တည်းမှာတော့မချမ်းဘော၊နောင်မွန်း၊ခေါလန်ဖူးစားတဲ့ဒေတာကဌာနဆိုင်ရာဝန်ထမ်းတွေဟာရုံးပိတ်ပြီးပူတာအိုကိုပြောင်းရွှေ့နေထိုင်နေကြရတာကြောင့်လူဦးရေတိုးများလာပြီးစားနေရိက္ခာအတွက်ပုံမှုအခက်ကြုံနေကြပါတယ်ခင်ဗျာ
ညချင်းနာဗမော်လန်ကစစ်ကောင်စီစခန်းတွေ KIA ကချင်တက်တိုက်ခိုက်နေပြီးဌာနချုပ်နာကစခန်းတစ်ခုကိုသိမ်းခဲ့တာကိုစံကျော်ပြောပြခဲ့တာပါအခုတော့စစ်တန်တဲ့ KNY ဒေတာကဒုက္ခတွေတွေပေါ်လာပါပူပြင်းတဲ့နေရာဒီမှာရေရှားပါတဲ့ဒုက္ခကိုရင်ဆိုင်နေရတယ်လို့လက်တလုံးမှာလည်းသန့်ရှင်းတဲ့သောက်သုံးရေးစားနေခါရဖို့အရေးကြီးကြောင်း KNY စစ်ဘေးရှောင်စခန်းမှာနေထိုင်သူတွေကပြောပါတယ် KNP နဲ့လို့လည်းခေါ်တဲ့ကရားပြည်နယ်တွင်လူမျိုးစုလက်နက်ကိုင်တပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးရှုံးခဲ့သူ 13,000 လောက်ခိုလုံနေတဲ့ထိုင်းမြန်မာနယ်စပ်တနေရာကကရင်နီစစ်ဘေးရှောင်စခန်းတွေမှာပါတွေလိုအပ်နေပါလေ။ဒီစခန်းတွေကိုသွားရောက်မေးမြန်းခဲ့တဲ့ကိုအောင်ကအပြည့်အစုံကိုပြောပြပေးပါဦးခင်ဗျာ
။ KNP ရဲ့အစစ်ဘေးရှောင်စခန်းတစ်ခုကိုရောက်နေတာပါ။ဒီစခန်းမှာနေကြတဲ့သူတော်တော်များများကတော့တန်လင်းမြစ်အရှိဘက်ချမ်းဒီတန်လမြေအနောက်ဖက်ချမ်းနောက်ဟိုဒီမော့ဆိုဘက်ကသူတွေပါပါပါတယ်ရှမ်းပြည်တောင်ပိုင်းကစေဘေးဆောင်တဲ့သူတွေလည်းဒီစကမ်းမှာနေထိုင်ကြပါတယ်ဒီစေဘေးဆောင်စကမ်းမှာနေထိုင်ကြတဲ့သူတွေတော်တော်များများရင်ဆိုင်နေရတဲ့အခက်အခဲကတော့အားလုံးကြီးပါကြုံနေရတဲ့အခက်အခဲတွေပါပဲစားရေးတောက်ရေးနေထိုင်ရေးအစားဘဝရွှေရေးမရေရာမှုတွေကိုလည်းအားလုံးရင်ဆိုင်နေရတာပါ
ကြောကြောဩမနေ့ကကြောလေညာကြောတွေညာကြော
ပညာညာခဏမို့ရပူအေးပါတ
ော့ဩမကူဘူးပေါ့နော
်ဩလေးလားငါလားပါတော့တာပူရေ
ဟု
တ်တော့မခံ
ဘူးဩ
ဒီမောရှောနဲ့စားရှောက်တယ်ရွာပင်းမှာပဲရှောက်တယ်လက်တက်ကြီးကြတယ
်
ဖတ်ရှောက်တယ်တော့ဟုတ်နေရာထရှောက်တယ်တော့ကျွန်တော်တို့ဒီမှာရှောက်တဲ့အထိလေးခေါက်ရှိတော့ဆိုတော့ကျွန်တော်တို့ကဟုတ်ဖာဆောင်မှာရှော့တယ်ဖာဆောင်မှာထပ်ဖြစ်တယ်တော့မဇက်မှာထပ်လျှော့တယ်မဇက်မှာထပ်ဖြစ်တယ်ဟုတ်လျှော့ရည်စီကျွန်တော်တို့ဆော်တယ်သုံးလာတော့လျှော့ပြီးတော့ဒီမှာပြလာတယ်ကန့်ရောက်တော့ဆ
က်တယ်ဟာဆက်နေတယ်စခန်းမှာနေကြကြာပြီလား
ကြာပြီ
ဟုတ်လားဘယ်နှစ်ခါရှိလဲ
ဘာဘလာနော်ထာအလနိုင်မစားတော့
ကြည်။ဆာလာလာ။အော်တနေ့ပြည့်တယ်မယ်။ဩ။ဒီကလာလေ။ဒီကအရင်ကပ
မာနေ
လေ။20နာ။ဩ20နာမှာလား
။ဩ
။ဘာလို့မျိုးလဲ။ခေရ။
ခ
ေရ။ခေရ။ဩ။စကားမှာကြရိတ်ခါတွေပါလေဘယ်လိုရလဲ
။တနာတပေါင်း
။စံတပေါင်း။အ
ေး။ဩ။တရားဆိုတပေါင်းတပေါ
င်း။ဩတရားကိုတပေါင်းရ။
တနာ
။စာစာလို့လောက်။
လာတော့မလာတော့ဘာတနေလဲ
ဟော
နပယ်ဝလေ
ဟော
ပယ်ဝလေနပယ်န
ေဟောပယ်ဝရတယ်နော
်ဟုတ်တယ်ဟုတ်တယ်ဘယ်မှာပြရလဲ
ဘာကြီးလဲ
ဒီကြတဲ့ဒီဖန်နေနေ
ကျွန်တော်တို့ပထမဆုံးရှော်တဲ့ဖွဲကစကားတော့ဒီလိုခေါ်တယ်ကျွန်တော်တို့ကရှော်တဲ့ဖွဲက H40 ရှိတယ်လူကြီးရတရား83ရောက်ပဲရှိတယ်အဲ့တို့ကအခုရွှေသူတို့မဇက်မျိုးနေရလူအတူတူလာရှောင်းတဲ့ခါကျတော့အများကြီးဖြစ်သွားတာပေါ့အခြေတရားကျော်သွားတယ်နောက်လူကြီးလည်း600 900တော့ရှိသွားတာပေါ့ဒါဘီဘက်ရှိသေးတယ်ဟိုဘက်မှာစကားနည်းရှိသေးတယ်စကားနည်း ABCD ဆိုတော့ရှိသေးတယ်ပေါ့မှာအဲ့တော့ကျွန်တော်တို့ဒီမှာဆိုနိုင်အခက်ခဲတွေနဲ့ဆိုင်ရပေါ့လေ
ကျောင်းတက်နေကြတယ
်ကျောင်းကျောင်းလေးပါလို့ချက်လေးစီတင်တယ်ပြင်နေလဲတွေ့
တယ်ဟုတ်လားကျောင်းဆရာကြီးကောင်းလား
ကျောင်းဆရာမတွေကစောင်းသားတွေရော
ဟာအခုနကျွန်တော်တို့တော့ထားတဲ့ဆရာမရဲ့စိုက်ခိ
ဩ
ဒါကျိုးကွက်ကိုဝယ်တယ်ဗော
ဟုတ်
ဟိုဟိုဘက်ကပေးတာမူညင်းရယ
်ဟုတ်
ဆလတ်ရယ်ဩဆလတ်မဟုတ်ဘူးဘာလဲရေကစိုးလောက်ပဲပေးတယ်ဒါကတော့တွေ့သူအမျိုးဝယ်ပြီးတော့တွေ့သူစိုက်ဒီမှာခုနကကျွန်တော်ပြောတော့ပတ်စံမရှိတဲ့ခါကျတော့ဟင်းမဝင်နိုင်ဘူ
းဟုတ
်ဟင်းကတော်တော်လေးအေးပါတာပေါ့လိုတာပေါ့
ဟု
တ်အဲ့တော့တန်းတဲ့လောက်ကကိုဒီလိုပဲစိုက်ပြီးတော့နံပါတ်ကကိုစိုက်စားတာ
စီဘေးရှောင်းစကမ်းမှာနေနေကြတဲ့သူတွေအနေနဲ့အခြေခံစားတော့ကုန်နေဖြစ်ဖြစ်စီတခါတလေရတယ်အဓိကတော့စံနောက်ပဲရတယ်ဒါမှမဟုတ်လည်းပဲဒီစကမ်းမှာနေနေကြတဲ့သူတွေအနေနဲ့ဒီစားတော့ကိုဖူဖူလုံးလုံးဖြစ်ဖို့အတွက်အခုလိုတနိုင်တပိုင်းစိုက်ခင်းလေးတွေကိုစိုက်ပြိုးထားပါတယ်ဒီမှာတော့ဆက်လက်ပင်မုံညင်းပင်ငေးဥပင်တော်တော်များများတော့စိုက်ထားတာရေမနိုင်တဲ့အတွက်ငေးဥပင်တွေကတော့တွေ့တဲ့အတိုင်းပဲဟိုဘက်မှာဆိုလို့ရှိရင်ကန်သီးပင်တွေရှိတယ်ကန်သီးပင်တွေလည်းအကုန်6မျိုးဆိုတော့ဒီနားငေးဥပင်မှာလည်းမြုံသီးတစ်ထောင်ပဲတွေ့ဆက်ချက်ပါပါဒါပေမဲ့လည်းဟိုတောင်ပေါ်ကငေးဥသီးမျိုးစေ့ဆိုတော့ဆက်မှာတော့တွေ့ကြတယ်
ဘူးသူကအဲ့ရလေဦးလေးအဲ့ဒါကျွန်တော်မှားဟာတော့မှသူရဆောင်းအောင်မှာကြက်လေဆိုင
်ထိုင်ပါထိုင်ပါလာပါဆရာကဘာဖြစ်တာ
မိုင်းတည်ရဗျာ
ဟော
ဟိုနော်ပေါ်တာထားနေ
ဟောဘယ်တော့လဲ
ကြာပြီဗျာ
အကွာ
စစ်စစ်နေတော့
ဟောစစ်စစ်နေတော့အ
တက်စစ်စစ်နေတော့
ဒါကြည့်စို
့ဟောဒီတော့အောက်က2ယောက်ကအ
ောက်ခဏကြေးပြီ
ဟောဆုံးသွားပြီလားဆုံးသွားပြီ
ဟ
ော
အကောင်ပဲဆုံးသွားတယ
်ဟုတ်ရှ
ိရပေါ်မှာဟိုလူတရားမှာတယောက်ဆုံးတယ်ဟိုနှစ်ပလင်မှာတယောက်ဆုံးတယ်မိမအတမိအဲဒီမှာပဲသူပဲတယောက်ပဲကြံတယ
်ဟော
တာတယောက်ကြံတယ်ဆိုကြည့်တာပြက်ပြက်ကြည့်တယ်လူကြီးမပြောဒီအောင်လေ
ဟုတ်တာပေါ့
အထက်နဲ့မထွက်ချင်တော့
ချောက်ဟိုအတုတွေပါတွေမတက်ဖြစ်ဘူးတခါမ
ှတက်တော့ညတော့
တက်တယ်တက်မရဘူးတွားပြဖို့လေည
ကျွန်တော်အလုပ်ကြံတော့
ဟောဘာတွေလုပ်လဲ
မပြတော့ကောက်တယ်မ
ကောက်ရင်ဒီနေ့ပြတော
့မနေ့တကင်းတကင်းရတော
့ဟော
လုပ်စားလဲ
မုတ်တွင်းနဲ့မုတ်ဖို့ဆိုပြီးတော့
ညဟု
တ်မလို့ထမ်းလေအဲ့
တော့ဒ
ီလိုရက်ယူတယ်ပဲဒီလိုတားနေတော့ဒီလိုရက်ယူတယ်။အ
ော်ဖက်ရလာတော့မှအေးဒီမှာပြန်ရက်တာပေါ့
။ဟုတ်ကဲ့ရက်တော့ပို့မိုးပေးမလို့
။အ
ော်အေးဒီမှာမိုးဖို့
ဟုတ်ကဲ
့။အော
်ဟုတ်ပြီပြည့်တယ်အောင်ပါလေ။ဒါကျွန်တော်ဟိုးစကားနေလို့စကားခေါ်လို့မှသုံးလဲရေဒီအညစ်ကြေးတွေပါလာတဲ့ရေဒီအဲ့တော့ကျွန်တော်တို့ကဒီလိုပိတ်ပိတ်ပြီးတော့တောင်းတရေကဟိုဘက်စိတ်ထွက်တော့အောင်ကျွန်တော်ဒီစိတ်ယူတဲ့ပုံစံမျိုးနဲ့ပေါ့။နောက်ဘက်မှာသုံးတယ်။နောက်ပြီးတော့ထိုင်ဘက်ကကျွန်တော်တို့ရေဆုတ်ဆက်ပေးတယ်။ပိုက်တွေ drive ပေးပြီးတော့ဟိုစခန့်အထိတူပို့ပေးတယ်ဒါပေမဲ့ကျွန်တော်တို့ဓာစီမရှိပြဘူး။ဒီလာမဲ့လေးလပိုက်ဆက်လို့ကိုပြီးရှိတော့ရေရ
။ဟာလာကြောင်မနေလို့မရတော့ဘူးလား။
မနေလို့မရတော့လေ
။
ကျောင်းဆက်လက်ပြလုံးမရ
ဟုတ်တော့လူကမရှိတော့
ရှိတော့
ကြာပြန်ခဏဆုံးတော့
ဟိုစီပီချောင်းဒီနားမှာပြေးတဲ့ချိန်ဘို့ချောင်းနေတာပြေးလိုက
်မင်းပ
ါအမေရဲ့မတော်ပဲကြာနေနေရရနေကြာ
နေမရော
မရပါဘူးလုံးလုံးမရတဲ့ပြန်ခိုးရင်လည်း
ပြန်စစ်မ
ပါတော့တယ်ခင်ဗျာတို့ကဘလို့ပလန်ထီကုန်လေလက်တောင်ရပြန်ခိုးရတယ်လူများပြောတော့ပြန်ခိုးရလေဒါနဲ့ဒီကုလန်လူများမပြောရောရှင်နေကကောင်းလဲပြန်ခိုးလာတော့တော်အေးရှေးရပြန်နေပြောဆိုတော့ခုံးပါပဲဒါနဲ့ဒါဒီကပိန်တိပြောလို့မရသေးဘူးရှင်နေပဲကြိတ်ခုံးလဲတာမသိသေးလေကြည့်ရကြည့်ပြချုံပါပဲအေးချအေးချရယ်နန်းကုလန်နေမတားလေကိုလုံငန်းနဲ့ကိုဆိုတော့တည်လေဒါနဲ့မလုံနိုင်အဲ့ငါမပြလို့ခုနကကိုနောက်လက်တမျိုးပြော
နေပြန်ကြည့်ဦးလားအေးဟုတ်
ရောက်ကြလေ
ကျောင်းလူပြတဲ့တော့ပြလဲတွီးရိုခြေတော့ပါတော့နေလဲပါပါလားဒီ
ကျွန်တော်အခုတွေ့ခဲ့တဲ့သူတွေတော်တော်များများတော့စစ်ပေးတံကြောင်းဖခင်မိဘတွေဆုံးရှုံးခဲ့တဲ့သူတွေမိသားစုဝင်တွေဆုံးရှုံးခဲ့တဲ့သူတွေတကွဲတပြားစီဖြစ်ခဲ့ကြတဲ့သူတွေပါအဲ့ဒီသူတွေအနေနဲ့သူတို့ရဲ့နေရည်ရင်းမူလဌာနတွေကိုပြန်ပြီးတော့အေးချမ်းချမ်းလုပ်ကင်စားတောက်ဖို့လဲဆန္ဒရှိနေကြပါတယ်ဒါပေမဲ့လည်းပဲစစ်ပွဲတွေကြောင့်အိမ်မပြန်နိုင်သေးတဲ့အချိန်မှာဒီအိမ်ပြန်မဲ့ရက်ဘယ်တော့ရောက်လာမလဲဆိုတာကိုအားလုံးကစောင့်မျှော်နေကြပါတယ်ကျွန်တော်အောင်ပါနေဆက်တနေရာစစ်ပေးရှောင်စခန်းကနေပြီးတော့တရင်ပေးပို့နေတာပ
ါမင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အတန်းကနေ2024ခုနှစ်မတ်လ21ရက်ကျတာရင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ flight meter 1925 32တို့ကနေည10နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တော်တော်ရှင်နေနေနဲ့ကျွန်တော်တို့VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုအီးမေးလ်လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်း message ကနေတဆင့်ဆက်သွယ်နိုင်ပါတယ်အခုအသံလွှင့်နေတာတွေကို VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့ကျတာရီ တိုင်းထုတ်လင်းပေးနေကြပတ်စင်ကဏ္ဍတွေကကျွန်တော်ပြောပြနေကြကျမရေကဏ္ဍနောက်တိုင်းဒေသသတင်းတောက်တွေရဲ့တိုင်းဒေသကသတင်းလွှာစတဲ့ပတ်စင်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါ။နယ်မြေအုပ်ချုပ်ရေးနဲ့နိုင်ငံထူထောင်ရေးဆိုတဲ့အကောင်းဆုံးနဲ့သုံးသက်ထားပါတယ်။တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့ PDF တပ်သားတွေဟာသူတို့စူးမှုတဲ့နယ်မြေတွေမှာအုပ်ချုပ်ရေးစနစ်တည်ဆောက်ဖို့ကြိုးပမ်းနေကြပါတယ်။ဒီလိုအမျိုးမျိုးအဖုံဖုံပေါ်ထွက်လာတဲ့ဒေသန္တရားအုပ်ချုပ်ရေးကနေနိုင်ငံသစ်ပေါ်ပေါက်လာနိုင်ကြောင်းကိုဦးအောင်ခင်ကရေးသားပြီးကိုညံဝဲအောင်နဲ့အတူပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါဦးခင်ဗျာ
။မြန်မာပြည်ရဲ့80ရာခိုင်နှုန်းကိုတိုင်းရင်းသားနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကသိမ်းပိုက်ထားပြီးအုပ်ချုပ်ရေးနဲ့ပြည်သူဝန်ဆောင်လုပ်ငန်းတွေအကောင့်တွေပေါ်ဖို့ကြိုးပမ်းနေပါတယ်။တနည်းဆိုရင်တော့ဒေသဆိုင်ရာအစိုးရတွေကိုတိစောက်ဖို့ကြိုးစားနေကြတာပါပဲ။နေမြေစွန့်လွတ်လိုက်ရတဲ့စစ်ကောင်စီကတော့တော်လှန်ရေးအင်အားစုတွေလက်ထက်ကျရောက်နေတဲ့နေမြေတွေကိုလေကြောင်းကနေဘုံးကျက်ပြီးလက်နက်ကြီးနဲ့အဝေးကပစ်ကတ်ပါတယ်။လွန်ခဲ့တဲ့နှစ်ဇန်နဝါရီလကစက်တင်ဘာလအထိ6လအတွင်း KNU အုပ်ချုပ်တဲ့နေဟာ365ကြိမ်ဘုံကျဲတိုက်ခိုက်ခံရပါတယ်။စက္ကစတက်ကလက်နေကြီးနဲ့ရန်တန်ပြစ်ခတ်တဲ့အကြိမ်ပေါင်း1200ကျော်ရှိပါတယ်။လေချောင်းကဘုံကျဲတိုက်ခိုက်လို့အိုးရင်အစာအုပ်960ကျော်ဆေးရုံဆေးခန်း4ခုစားတင်ကြောင်း14ခုပျက်စီးသွားပါတယ်။လက်နေကြီးကြောင့်အိုးရင်950ဆေးရုံ2ရုံနဲ့ကျောင်း15ကျောင်းပျက်စီးသွားပါတယ်။ KNU ကနယ်မြေအုပ်ချုပ်ရေးတည်ထောင်တာကိုပျက်စီးဖို့စက္ကစကဘုံကျဲပြီးပြစ်ခတ်နေတာဖြစ်ပါတယ်စက္ကစတဟာသူတို့ဆုတ်ခွာတဲ့နေရာတိုင်းမှာမြေမြုပ်မိုင်းတွေချထားပါတယ
်စက္ကစတတွေချုပ်ကန်တဲ့နေမြေရော့ကျသွားတဲ့နေရာတိုင်းမှာတိုင်းသားလက်နက်ကင်တွေရဲ့အုပ်ချုပ်ရေးစနစ်ကိုတီထောင်နိုင်တာတွေ့ရပါတယ်အညာဒေသမှာလည်းဒီပုံစံအတိုင်းဖြစ်နေပါတယ်စစ်တပ်ကအခြေမချနိုင်လို့ဆုတ်ခွာသွားတဲ့နေရာတွေမှာအုပ်ချုပ်ရေးထူထောင်တာဖြစ်ပါတယ်ဥပမာညောင်လေးပင်ခရိုင်ကကျောက်ကြီးနဲ့မုံမြို့ဒေသတွေဟာ KNU တပ်မဟာတုံးနယ်မြေဖြစ်ပေမဲ့အာဏာမသိခင်ကတော့စစ်တပ်နဲ့ KNU ရောထွေးပြီးအုပ်ချုပ်တဲ့နေရာဖြစ်ပါတယ်။အခုတော့စစ်တပ်ကဆုတ်ခွာသွားတဲ့အတွက် KNU အုပ်ချုပ်ရေးတည်ထောင်နိုင်တာဖြစ်ပါတယ်။ NUG အစိုးရမှလည်းဂျာကာလာဒေသန္တရပြည်သူအုပ်ချုပ်ဖော်ဆောင်မှုကော်မတီဆိုတာရှိပါတယ်။ပြည်သူလူထုအများစုကရေယုံကြီးကြီးလက်ခံနိုင်တဲ့အုပ်ချုပ်ရေးစနစ်ဖြစ်ဖို့လည်းလိုအပ်ပါတယ်။ဒီနေရာမှာရှိပီးသားအယတ်သားအတင်းဖွဲ့တွေရဲ့အကူအညီကိုလိုအပ်ပါတယ
်။ဆင်းအင်အားပြုံးနေတဲ့စစ်ကောင်စီဟာနေပြည်တော်နယ်မြေနဲ့ဆက်ဆံနေတဲ့မြို့နယ်တွေမှာပြည်သူစစ်ခေါ်ပြူစောထီးတွေကိုလက်နက်တပ်ဆင်နေပါတယ်။ပဲခူးအရှိချမ်းပြည်သူစစ်ခေါ်လက်နက်တပ်ဆင်တယ်လို့သာစစ်ကောင်စီကဖော်ပြပြီးဘယ်မြို့နယ်ဖြစ်တယ်ဆိုတာကိုတော့မဖော်ပြပါဘူး။ဒါပေမဲ့ရေသာရှင်မြို့နယ်ဟာလေဝေးပြည်မနာစတဲ့နေပြည်တော်မြို့နယ်တွေနဲ့ဆက်ဆံနေပြီးတော်လှန်ရေးအဖွဲ့တွေလှုပ်ရှားတဲ့ဒေသဖြစ်ပါတယ်။ဒါကြောင့်ရေသာရှိတောင်နဲ့အုတ်တွင်းကပြူစောထီးတွေကိုလက်နဲ့တပ်ဆင်တာဖြစ်နိုင်တယ်လို့ဖေဖော်ဝါရီလ5ရက်နေ့ထုတ်မြေလအသံမှာဖော်ပြထားပါတယ်။နေပြည်တော်အနီးတစ်ဝိုက်ဆင်းရင်အတွင်းမြေယာမှာပြူစောထီးကိုအားကိုးနေပုံရပါတယ်
။တောင်ကူခရိုင်မှာ NUG အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဌာနရဲ့တပ်ရင်း3531ကအုတ်ချုပ်နေတဲ့ရွာပေါင်း26ရွာရှိတယ်လို့ဇန်နဝါရီ21ရက်ထုတ်မြစ်စမသတင်းမှာဖော်ပြပါရယ်ပြည်သူ့အုတ်ချုပ်ရေးအဖွဲ့ရိုးမတိုက်နယ်လို့ယာယီသတ်မှတ်ထားပါရယ်ဒါပေမဲ့နောက်ဆက်တွဲဖြစ်ပေါ်လာနိုင်တဲ့အကျိုးဆက်တွေကြောင့်ကြေးရွာအမည်ကိုတော့မဖော်ပြပါဘူးအုတ်ချုပ်ရေးမှာပါဝင်သူတွေဟာရဲရွာဓလေ့ထုံးစံတဲ့အညီပြဿနာဖြေရှင်းတဲ့အတွက်စိုးမိုးတဲ့နေမြေကျေပြန့်လာပုံရပါတယ်ရဲရွာဝန်ဆောင်လုပ်ငန်းလုပ်ကိုင်တဲ့ PDF တပ်ဖွဲ့တွေဟာစစ်ဆောင်တွေအတွက်ပါလုတ်ကန်နေရတဲ့အတွက်ရုံးကန်လှုပ်ရှားနေရတယ်လို့ဆိုပါတယ်အန်ယူဂျီအစိုးရကထောက်ပံ့ပေမဲ့နေမြေကျေပြန့်လာတာကြောင့်ပြင်ပအကူအညီလိုအပ်နေတယ်လို့လည်းဆိုပါတယ်တွန်လိုင်းအင်အားစုတွေဟာစည်ရေးအုပ်ချုပ်ရေးနဲ့ကယ်ဆယ်ရေးကိုတပြိုင်တည်းထဲမှာလှုပ်ဆောင်နေရပါတယ
်တရင်ပြည်နယ်မှာတော့ဂျက်ကာလိုင်းအုပ်ချုပ်ရေးကောင်စီ IEC ကိုဖွဲ့စည်းပြီးလုပ်ငန်းအကောင့်ထေဖို့နေပါပြီအခြားပြည်နယ်နဲ့တိုင်းတွေမှာအုပ်ချုပ်ရေးလုပ်ငန်းတွေလုတ်ကန်နေပါတယ်စစ်ကောင်စီတပ်ကလေရင်နဲ့ဘုံကျဲပြီးလက်နဲ့ကြီးနဲ့ပြစ်ခတ်နေတဲ့ကြားကတိုင်းရင်းသားလက်နဲ့ကိုင်တဲ့ PDF တပ်ဖွဲ့တွေဟာနေမြေတိဆောက်နေကြတာပါ။ဒါကြောင့်မို့မြန်မာပြည်ဟာဆုံးရှုံးပျက်စီးတဲ့ fail state မဟုတ်ဘူးလို့ချူရလန်ကွန်တက်ကတူပမောက်ကတီတီနန်ပူစီဒရိုက်ကမလတရနေ့ဆုံးဘန်ကောက်ပို့စ်မှာသုံးသပ်ထားပါတယ်အာဆီယံအသင်းဟာအစိုးရအချင်းချင်းဆက်ဆံတဲ့အသင်းဖြစ်တဲ့အတွက်စစ်ကောင်စီဆိုတဲ့ချွတ်ချုံကြအစိုးရနဲ့ဆက်ဆံတဲ့အစီအလာကိုမကျော်လွှားနိုင်ပဲဖြစ်နေပါတယ်စစ်ကောင်စီဟာအင်အားကုန်ခန်းတဲ့လူမမာကြီးဘဝကိုရောက်နေလို့တော်လိုင်းရဲ့အင်အားစုနဲ့သာဆက်ဆံရပါလိမ့်မယ်။ဒါကြောင့်အမျိုးမျိုးအဖုံဖြစ်နေတဲ့လက်နက်ကင်တွေကိုကိုစားပြုမဲ့အဖွဲ့လိုအပ်နေပါတယ်။နိုင်ငံတကာနဲ့ဆက်ဆံရမှာလိုအပ်တဲ့တခုသီးသောအာဏာပိုင်အဖွဲ့ကိုတိုင်းရင်းသားလက်နက်ကင်တွေနဲ့ NUG အမျိုးသားညီမောင်အစိုးရကဖွဲ့စည်းရပါလိမ့်မယ်။ဒီအဖွဲ့တွေကနိုင်ငံတစ်ကိုတိဆောက်ရေးကိုဆွေးနွေးရမယ်လို့တီတီနန်ပေါ်စုဒရိုက်ကသုံးသပ်ထားပါတယ်ခင်ဗျာ
တိုင်းသားလက်ကင်တက်တွေနဲ့ PDF တပ်သားတွေဟာသူတို့စုမှုတဲ့နယ်မြေတွေမှာအုပ်ချုပ်ရေးစနစ်တည်ဆောက်ဖို့ကြိုးပမ်းနေရင်ဒီလိုအမျိုးမျိုးအဖွဲ့အစည်းပေါ်ထွက်လာတဲ့ဒေသနာအုပ်ချုပ်ရေးကနေနိုင်ငံသစ်ပေါ်ပေါက်လာနိုင်ကြောင်းကိုဥအောင်ခင်ကရေးသားပြီးကိုညံဝဲအောင်နဲ့တူပြောပြထားတာကိုမြမရေသုံးသက်ချက်အစီအစဉ်မှာတဝါကြီးနာဆင်ကြည့်ရှုခဲ့ကြရတာပါအခုတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုပြောပြပါမယ်ဒီတစ်ပတ်မှာတော့နှွေရာသီပူလာခြင်းကျန်းမာရေးဆောင်ရှောက်မှုကိုပြောထားပါတယ်ဒီနှစ်နှွေရာသီကမြမမှာပူလာနိုင်ပြီးအပူတန်ကြောင်ဓာတ်ရိုက်နဲ့တဆင့်ဖြစ်ရတဲ့ကျန်းမာရေးပြဿနာကနေကြိုတင်ကာကွယ်နိုင်ဖို့ကျန်းမာရေးပညာရှင်တွေကအကြံပြုနေပါတယ်ဘလို့ကျန်းမာရေးပြဿနာတွေဖြစ်နိုင်ပြီးဒီထဲကတစ်ခုဖြစ်တဲ့အပူရှက်နိုင်တာကိုဘလို့သိရှိနိုင်တဲ့လက္ခဏာတွေနဲ့ဘလို့ကာကွယ်နိုင်တာတွေရှိနေပါလေဒီအကြောင်းမြန်မာနိုင်ငံထဲမှာနိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့တွေနဲ့ကျန်းမာရေးပညာပေးကိုပါတွဲလုပ်ခဲ့တဲ့အထွေထွေယောဂကုဆရာဝန်ဒေါက်တာဣကလျာမို့ကိုကျွန်တော်ပဲမေးထားတာကိုတဝါကြီးဆန္ဒစင်ကြည့်ရှုကြပါအောင်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာအိကီယာမို့ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုနေရာဒီစဝင်လာတော့ယာဒီလူကလည်းပို့ပူလာမှာမို့အဓိကဒီနှစ်မှာပေါ့ဆရာမရေပို့သတိပြုတင်တဲ့အနေထားနဲ့ဒီကျမကြီးအတွက်လည်းပို့သတိထားတင်တဲ့အနေထားတွေကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာမရေ
ဟုတ်ကဲ့အခုကတော့ကမ္ဘာကြီးကလည်း global warming ရဲ့ effect ကြောင့်မလို့လीကမ္ဘာကြီးပူနွေးလာနေတဲ့အကျိုးဆက်တွေကြောင့်မလို့တနေ့တနေ့ကလည်းပို့ပူလာတယ်နောက်တစ်ခါဒီအခု2024ခုနှစ်မှာဆိုလို့ရှိရင်လည်းဒီမေဂျွန်လောက်အထိက El Nino ရာသီဖြစ်နေသေးတယ်ပေါ့နော်ဆိုတော့ကျမတို့နိုင်ငံမှာဆိုလို့ရှိရင်တနေ့တနေ့ကနေရာဒီမှာအပူချိန်ကပို့ပို့ပြီးတော့မှမြင့်မားလာတယ်လို့ဒီမြန်မာလည်းပုံမြင့်မားလာမယ်ပို့ပူလာမယ်လို့ပညာရှင်တွေမိုးလေပသပညာရှင်တွေကလည်းခန့်မှန်းထားတာရှိပါတယ်။ဒါအပြင်ကျမတို့မြန်မာနိုင်ငံမှာဆိုလဲတဘာဝပတ်ဝန်းကျင်ပြုံးတိမှုတစ်ပင်တောတောင်တွေပြုံးတိတဲ့အတွက်ကြောင့်လည်းရာသီဥတုကခတိုင်းတက်ကိုပို့ပြီးတော့မှပူပြင်းလာတာဒီဟာစနစ်တွေပျက်စီးတာတွေရှိပါတယ်အတွက်ကြောင့်ပို့ပြီးတော့လည်းပူပြင်းလာနေတယ်တွေ့ရပါတယ်။အဲ့ဒါကြောင့်မလို့လဲဒီအခုဖြစ်နိုင်တဲ့ကျမကြီးပြဿနာတွေကတော့အပူချိန်မြင့်မားမှုကြောင့်မလို့တိုက်ရိုက်ဖြစ်တဲ့ကျမကြီးပြဿနာတွေနဲ့ဒီပူပြင်းတဲ့နေရာဒီမှာရေရှားပါမှုရေမရလို့ကြောင့်မလို့ဖြစ်တဲ့ဒီနောက်ဆက်တွဲအကျိုးဆက်တွေအရေပြာယောဂါလိုမျိုးဝီရှုံဝင်းပြက်ယောဂါလိုမျိုးဦးရောင်ငန်းပြက်ယောဂါလိုမျိုးဖြစ်တဲ့ယောဂါတွေနဲ့ဆိုပြီးတော့မှရေပုံရောင်အဖြစ်တော့ဒီကျမကြီးပြဿနာတွေကိုနှစ်ပိုင်းကျမခွဲပြီးတော့မှပြောချင်ပါတယ
်ဟုတ်ကဲ့ဆရာမတကယ်တော့ဒိုက်ရိုက်ပူလို့ဖြစ်တာနဲ့သွဲဝိုက်ပူပြီးတော့ဟိုရေရှားပြီးတော့တဆင့်ဖြစ်တာမျိုးပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့ပါအဲ့တော့ဆက်ပြောပါဆရာမ
အဲ့တော့ပထမဆုံးတော့ဒီဒိုက်ရိုက်ပေါ့နော်အခုချိန်မြန်မာမှုကြောင့်ဒိုက်ရိုက်ဖြစ်တဲ့ပြဿနာမှာဆိုလို့ရှိရင်အပြင်ပအပူချိန်ကတက်လာတာနဲ့အများအပြင်ပအပူချိန်မြင့်မားမယ်မြင့်မားတဲ့အခါမှာခန္ဓာကိုယ်ရင်းရဲ့ body temperature လည်းပဲလိုက်ပြီးတော့မှတက်ပါမယ်ချွေးထွက်မယ်ပူရတဲ့အတွက်ကြောင့်မလို့အဲ့တော့ချွေးထွက်များတော့ရေဓာတ်ဆုံးရှုံးမှုတွေများမယ်ဒီရေဓာတ်ဆုံးရှုံးမှုများတဲ့အခါမှာသွေးပေါင်ချိန်ပေါ့နော်သွေးထဲမှာရှိတဲ့ volume ပမာဏကျလို့သွေးပေါင်ချိန်လည်းလိုက်ကျနိုင်ပါတယ်ဒီတဲ့အတွက်ကြောင့်မလို့ဒီအာရုံသုံးခန်းတာတွေမူးမော်တာတွေခေါင်းကိုက်တာတွေဖြစ်တတ်ပါတယ်ဒီတော့ရေဓာတ်ဆုံးရှုံးမှုများချွေးထွက်များတဲ့အတွက်ကြောင့်ပထမဆုံးအနေနဲ့တော့ဒီရေငတ်လာမယ်ပေါ့နော်ဆိုတော့ဒီလိုမျိုးပုံမှန်အပူချိန်မြင့်မားလို့ကြောင်းမလို့ဖြစ်တဲ့လက္ခဏာတွေအပြင်အဲသူတက်ပို့ပြီးတော့မှဒီဟာကိုအချိန်မီပေါ့နော်ဒီရေဓာတ်ပြန်ဖြည့်တဲ့ရေများများတောက်တာလူမျိုးတို့ဒီအရိပ်အောက်ထဲမှာနေတာမျိုးတို့ ਨੇ မလုပ်ဘူးဆိုလို့ရှိရင်ထားတဲ့ပို့ပြီးကြီးတဲ့အန်ဒီရယ်ရှိတဲ့ပြဿနာမျိုး heat stroke လို့ခေါ်တဲ့အပူချက်ဖြားနာတဲ့အထိဖြစ်သွားနိုင်ပါတယ်အခုဆိုလို့ရှိရင်လည်းကျမတို့နိုင်ငံမှာဒီ Pini Pine Pemaru Bono di Chakuya Didari Bugain Nya Didari Pemalu Le Bu Shate Getanai Pini Lu Jati Yavari.
Okay, Sama Aro Dinyama Samae. Puna Sama Pyote di Apu Shata no a single Miya Tigaro Si Mimata Bune Si Gong de Ma Nibulu Rabono.
Okay.
Ara Pino Semai Kagwe Nene Chani de Shibida.
Shibare Yenzong Aro Bujin Mare Nuya Di Lumyoma Melu Apene အပြင်ကိုမထွက်ဖဲနဲ့အပြင်ထွက်တာမျိုးရှောင်ရှားတဲ့မှာလည်းဥပမာဆိုလို့ရှိရင်ဒီအပူချိန်မြင်မာတဲ့နေ့လယ်လိုအချိန်မျိုးပေါ့နော်အာနေဘူးတက်လာတဲ့အချိန်မျိုးမှာမနေ့စနေနေ့ညနေ၄နာရီလိုအချိန်မျိုးသုံးမဟုတ်လဲမွန်းတဲ့အချိန်လိုမွန်းလွဲအချိန်လိုဒီကိုအပြင်ထွက်တာတွေကိုရှောင်ရှားတဲ့နဲ့အေးတဲ့မြန်မာနေတဲ့နဲ့တန်နိုင်လို့ရှိရင်အမိုးကောင်အောင်အိမ်ထဲမှာပဲနေတဲ့နဲ့ဒါမှမဟ လေးတော့ကောင်းအောင်လေအိမ်မှာရှိတဲ့ဒီလိုပတင်းပေါက်တွေတကားတွေဖွင့်ထားတဲ့နဲ့အဲနောက်တစ်ခုကတော့ဒီရေဓာတ်ဆုံးရှုံးမယ်ကျွေးထွက်များမယ်အတွက်ကြောင့်ရေပြန်ပြီးတော့ဖြစ်တင်ဖို့လိုတယ်ရေဓာတ်ဖြစ်တင်ဖို့ကိုရေများများတောက်ရမယ
်ဟုတ်ကဲ့ဆရာမနောက်ထပ်ရောရှောက်ရင်ဆောက်ရင်စီအောင်လားဆရာမ
အဓိကကတော့ပေါ့နော်ဖြစ်ဆွဲပြီးမှာကျင်တာတော့အရင်မတောက်တင်ဘူးနောက်တစ်ခါကဒီနေပူတွေကနေပြန်လာလာခြင်းမှလည်းပဲချက်ချင်းရေမချိုးချတင်ပါဘူးအဲနောက်တစ်ခါအဝတ်အစားအနေနဲ့ဆိုလို့ရှိရင်အေးမဲ့ပေါ်ပေါ်ပါပါနဲ့ခပ်ပွားပွားချောင်ချောင်ချီချီအဝတ်အစားမျိုးတွေနောက်တစ်ခါဒီခွေးလင်းဝင်လေးထွက်ကောင်းနဲ့ချီတဲ့အဝတ်အစားမျိုးတွေဝတ်တဲ့နဲ့အယောင်ဖြော့တဲ့အဝတ်အစားမျိုးလေးတွေဝတ်တဲ့နဲ့ဆောဆောအလိုမျိုးပေါ့နော်အဲနေ့လေအပူတင်းချိန်နေပူတဲ့ထွက်တာကိုရှောင်တဲ့အပြင်အပူတန်းကိုခန္ဓာရည်ပိုနေပါတဲ့ဒီတက်ကြီးရွယ်ဝတွေနဲ့ကလေးသူငယ်လေးတွေကိုစောင့်ရှောက်ပေးတာပို့ပြီးတော့မှကီးဥစိုက်ပေးတဲ့နဲ
့ဟုတ်ကဲ့ဆရာမဒီနေရာမှာဒေသလိုက်ထူကြမှုအတွက်ရော
တော်တဲ့တောင်ထဲမှာဆစ်ဆောင်နေတဲ့ပြည်သူတွေဆိုလို့ရှိရင်လေဒီတဘာဝပတ်ဝန်းကျင်မှာပိုပူပြင်းလာလို့ဖြစ်တတ်တဲ့တဘာဝအတိုင်းဖြစ်တတ်တဲ့တော်မီလောင်တာမျိုးတွေကိုလည်းပဲသတိရှိတဲ့နေပေါ့နော်ဒီအထူးသဖြင့်တော့ဒီကျမတို့ညာဒေသအထက်ညာဒေသစကိုင်းတိုင်းမကွေးတိုင်းဆိုတဲ့၆တွေ့ဒေသတွေဘက်မှာအနောက်တစ်ခါကျတော့ဒီအခုဆိုနောက်ပိုင်းမှာဆိုဆောကပြောတဲ့တဘာဝပတ်ဝန်းကျင်တတော်တပင်ပြုံးတင်းမှုကြောင့်ပို့ပြီးတော့မှဟိုရခင်တော့တောတောင်နဲ့အေးမြနေတဲ့ဒေသတွေပြည်နယ်တွေပေါ့နော်ကချင်တို့ချင်းတို့ကရင်ပြည်ကရင်ပြည်နယ်တွေမှာတောင်မှအခုဆိုတောတောင်ပြုံးတင်းမှုကြောင့်ပူပြင်းလာတဲ့အတွက်ကြောင့်တို့လည်းဓာတ်တွေကိုသတိထားတင်ပါတယ်ဆိုတော့ဓာတ်တွေနဲ့ကိုဒီနည်းလမ်းနေနဲ့ကာကွယ်တင်တယ်ပေါ့
ဟုတ်ကဲ့ဆရာမအဲ့ဒီနေရာမှာခုနကပြောတဲ့ဒီအပူရှက်တဲ့အဆင့်မရောက်ခင်နှုံးလာတဲ့အဆင့်ပါပေါ့နော်မူလာတဲ့အဆင့်အဲ့ဒီဆင့်ကနေခုနကအပူရှက်တဲ့အဆင့်ကိုဟိုမရောက်ခင်မှာဒီသိနိုင်တဲ့နောက်ထပ်လက္ခဏာတွေရောရှိသေးလားဆင်မ?ဟု
တ်ကဲ့ရှိပါတယ်ဒီအပူရှက်တဲ့အဆင့်ကိုမရောက်ခင်မှာပထမဆုံးတော့ဒီပြင်ပအပူချိန်ညင်မာတဲ့အတွက်ကြောင့်မလို့ရေဓာတ်ဆုံးရှုံးတဲ့အခါမှာခန္ဓာကိုယ်ရဲ့သဘောအတုံပြန်မှုဖြစ်တဲ့ရေငတ်လာမယ်တက်တခါရေဓာတ်ဆုံးရှုံးမှုများတဲ့အတွက်ကြောင့်မလို့ရေပြန်ပြီးများများမဖြည့်တင်ဘူးရေများများပြန်တောက်ခြင်းအဖြစ်ရေဓာတ်ကိုပြန်များပြန်ပြီးမဖြည့်တင်ဘူးဆိုလို့ရှိရင်ဒီသွေးထဲမှာရှိတဲ့ပမာဏကလည်းပဲကျနိုင်တယ်blood volume ကျမယ်အဲ့ခါကျ blood pressure သွေးပေါင်ချိန်တွေလည်းကျတတ်တယ်ပေါ့နော်အဲဆိုတော့အဲ့ခါကျလို့ရှိရင်ဒီအာရုံကုန်ခန်းနာမျိုးတွေမူးမော်တာတွေခေါင်းကိုက်တာတွေကိုယ်ကိုယ်ချိန်နဲ့လိုက်ပြီးတက်လာတာမျိုးတွေဖြစ်တယ်အဲ့တော့ပထမဆုံးအဆင့်မှာတော့ဒီလိုမျိုးဖြစ်ပြီးလို့ရှိရင်ဓာတ်ထဲပိုများလာလို့ရှိရင်တော့ကျွတ်တက်တာမျိုးတွေပေါ့နော်ကျွတ်သားတွေနာကျင်တာမျိုးတွေအထိ pressure ပိုကျလာတာမျိုးတွေနောက်တစ်ခါသွေးခုန်နှုန်းကနှလုံးခုန်နှုန်းမြန်လာမယ်သွေးခုန်နှုန်းတွေမြန်လာမယ်ပေါ့နော်ဒီလိုမျိုးတွေရှိမယ်ဓာတ်ထပိုပြီးတော့မှဆိုးရွားလာမယ်ဆိုလို့ရှိရင်တော့အပူတွေရမ်းကြီးမယ်အပူကြီးတဲ့အခါမှာကျမတို့ပြည်သူတွေအနေနဲ့ကတော့ဒါပုံမှန်ဖြားတယ်လို့ပဲထင်ကြတယ်တကယ်တော့ဖြားနာတာမဟုတ်ဘဲနဲ့ကျင်ပပေါ့နော်အပူချိန်မြင့်မာပြီးတော့မှကိုယ်ခန္ဓာအနေမှာကိုရင်းအပူချိန်ကလည်းလိုက်တက်လာတဲ့ဥစ္စာကြောင့်မလို့အပူကြီးတာဖြစ်တယ်တော့ဒီတော့ဒီအခါမှာခန္ဓာကိုယ်အပူချိန်က103ဒီဂရီထက်ပေါ့နော်ပို့ပြီးတော့မှအထက်မှာအပူကြီးနေပြီဆိုတော့သတိထားတဲ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမမြန်မာနိုင်ငံမှာလက်ရှိနေရာတွေကိုစဝင်လာပြီးတော့ပူလာတဲ့အချိန်ပေါ့နော်ချွေထွက်များပြီးရေဓာတ်ဆုံးရှုံးတာကနေပြင်းထန်တဲ့ဒီအပူရှက်ဖြာနာတဲ့အဆင့်ဒီတက်တဲ့အဆင့်မျိုးပေါ့နော်ပြင်းပြင်းထန်ထန်မဖြစ်အောင်အစာပြိုးအဆင့်ဖြစ်တဲ့ဒီရေငတ်ပြီးတော့နှုံးလာတာနောက်မူးဝေကြိုက်ခဲလာတဲ့အချိန်မှာရေများများတောက်ပြီးအေးတဲ့နေရာမှာအနာယူဖို့ ਨੇ ဒီအပူတန်ကနေခံနိုင်မှုဘလို့နေထိုင်စားတော့ဝစားစင်သင်ပုံကိုကျွန်တော်ပြောပြခဲ့တဲ့ကျန်မိုက်ကဏ္ဍမှာတဝါကြီးနဆင်ကြည့်ရှုခဲ့ရတာပါဒီနောက်မှာလည်းတိုင်းဒေသတွင်လာအပတ်စဉ်အစီအစဉ်လာဖို့ရှိသေးတာမို့ဆက်နာဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဗီယိုအစီအစဉ်တွေကိုရေဒီယိုရုံးမြင့်တန်းကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabamis ဖြစ်ပါတယ
် VOA American တန်ကနေစက်တာရင်းညအစီအစဉ်တွေကိုဆက်ပြီးတော့ပြပြပေးနေပါတယ်ည10:00နာရီအထိပေါ့နော်လိုက်တိုမီတာ32ကနေလဲပါဝင်ပါတယ်အခုတခါတော့အပတ်စဉ်ပြပြနေကြတိုင်းဒေတာသတင်းလွှာအစီအစဉ်ကိုဆက်ပြပြမှာပါဒီတစ်ပတ်မှာတော့ KIO ကချင်ပူပေါင်းတပ်တွေဌာနချုပ်နာကြံနေတဲ့စစ်ကောင်စီစခန်းကိုဝိုင်းပတ်ပိတ်ဆို့တိုက်ခတ်နေတာနောက်တနင်္သာရီဒဝဲထောင်မှာတော့ဖုန်းတွေ့လို့ဆိုပြီးအကျဉ်းသားတွေကိုရိုက်နှက်စစ်ဆေးခဲ့တာနောက် KNU ကရင်ပူပေါင်းတပ်တွေတိုက်ခိုက်မှုကြောင့်မြန်မာစစ်သား50နီးပါးထိုင်းဘက်ထွက်ပြေးခိုလုံရတာနဲ့မိုးနဲ့ချင်းဘက်မှာလည်းဒီစစ်မှုထမ်းစီရင်သွင်းဖို့ဆင့်ခေါ်တာအပါအဝင်တိုင်းဒေတာကသတင်းလွှာတွေကိုတဝါကြီးပြပြထားပါတယ်ဒီစီစဉ်ကိုတော့ FVR လို့အတူကခေါ်တဲ့နေဆက်ဒေတာတိုင်းသတင်းတော့ဝိုင်းတော်သားအဖွဲ့ကတင်ဆက်ပေးထားတာကိုဆက်နှင်ကြည့်ရှုကြပါဦးခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒေသတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်ဝိုင်းမော်မြို့နယ်လိုင်စာမြို့နားမှာကျန်နေသေးတဲ့စစ်ကောင်စီရဲ့နောက်ဖို့စခန်းကို KIA နဲ့ပူးပေါင်းအဖွဲ့တွေကပိတ်ဆို့တိုက်ခိုက်နေကြပါတယ်။တဝဲအကျဉ်းထောင်မှာတယ်လီဖုန်းတွေ့လို့ဆိုပြီးနိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသားအယောက်20ကျော်ကိုထောင်အာဏာပိုင်တွေကရိုက်နှက်စစ်ဆေးခဲ့ကြပါတယ်။သတင်းတော်တွေထဲမှာတော့စစ်မှုထမ်းဖို့အသက်အရွယ်ရောက်တဲ့သူတိုင်းစီရင်သွင်းဖို့ဆင့်ခေါ်မှုတွေနဲ့ပတ်သက်ပြီးမူပြည်နယ်နဲ့ချင်းပြည်နယ်ဘက်ကအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ
်။ကျွန်မကနန်းဟောင်ပါရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်ဝိုင်းမော်မြို့နယ်လိုင်စာမြို့နားမှာကျန်နေသေးတဲ့စစ်ကောင်စီရဲ့စခန်းတွေထဲကနာဖော့စခန်းကိုလည်းကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းအဖွဲ့တွေကပိတ်ဆို့တိုက်ခိုက်နေကြပါတယ်။နာဖော့စခန်းကို KIA နဲ့ပူးပေါင်းအဖွဲ့တွေကမတ်လ19ရက်နေ့ကစပြီးဒီနေ့ဒီချိန်ထိတိုက်ခိုက်နေတယ်လို့လေကြောင်းကနေလည်းပြင်းပြင်းထန်ထန်ပစ်ကူနေပါတယ်။နာဖော့စခန်းနားမှာရှိတဲ့666ကွန်တပ်စခန်းနဲ့ရင်ဆိုင်ကုန်းတို့ကိုလည်းမတ်လ19ရက်နေ့ကသိမ်းပိုက်နိုင်ခဲ့ပါတယ်။ဒါအပြင်တော့ဖုံးရံမြို့အလော့ဘွန်နာကခမရ438အခြေချတပ်ဆွဲထားတဲ့ရှန်တုံဘွန်တပ်စခန်းကို KIA နဲ့ပူးပေါင်းတပ်တွေကမတ်လ20ရက်နေ့မနေ့မှာတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်
။ထိုဝယ်အချင်းထောင်မှာတယ်လီဖုန်းတွေ့လို့ဆိုပြီးနိုင်ငံရေးအချင်းသားတွေအပါအဝင်အချင်းသားစုစုပေါင်း20ကျော်ကိုထောင်အနာပိုင်တွေကရိုက်နှက်စစ်ဆေးခဲ့ပါတယ်။အချင်းသားတွေတန်းရပြင်းထန်ရကုန်တဲ့အပြင်သူတို့အလုံးကိုတိုက်ပိတ်ထားတယ်လို့အချင်းထောင်နဲ့နေဆက်သူတွေကပြောပါတယ်။မတ်လ13ရက်နေ့နဲ့15ရက်နေ့ကထောင်ထဲမှာအထူးစစ်ဆေးရေးဝင်တဲ့အခါလက်ကင်ဖုန်းတွေ့လို့ဆိုပြီးရိုက်နှက်စစ်ဆေးတာဖြစ်ပါတယ်။အရိုက်ခံရတဲ့အချင်းသား20ကျော်မှာနိုင်ငံရေးအချင်းသား10ယောက်လောက်ပါတယ်လို့တဝယ်နိုင်ငံရေးအချင်းသားများကွန်ရက်ကပြောပါတယ်။
စကိုင်းတိုင်းကလေးမြို့နယ်ထဲမှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်တပတ်အတွင်းအယက်သားပီတူ၈ယောက်သေဆုံးခဲ့ပါတယ်။ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့အကြားစစ်ရေးအရှိန်ပြင်းထန်နေတဲ့ကလေးမြို့နယ်ထဲမှာစစ်ကောင်စီတပ်ဖွဲ့ကနေ့တိုင်းလိုလိုလက်နက်ကြီးနဲ့ပစ်ခတ်နေပြီးမတ်လ14ရက်နေ့ကနေမတ်လ20ရက်နေ့အထိတပတ်အတွင်းမှာကလေးအပါအဝင်အယက်သား၈ယောက်သေဆုံးခဲ့ပါတယ်။မတ်လ14ရက်နေ့မှာကလေးမြို့မြောက်ပိုင်းဒေသလက်ပံချောင်းရွာကအယက်သား၂ယောက်မတ်လ16ရက်နေ့မှာပြင်းခုံလေးရွာကအယက်သား3ယောက်နဲ့မတ်လ20ရက်နေ့မှာပြင်းခုံကြီးရွာကအယက်သား3ယောက်တေဆုံးခဲ့ပြီးဇယောက်ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ပြင်းခုံလေးရွာကိုမတ်လ19ရက်နေ့ညနေပိုင်းကစလို့စစ်တပ်ကမီးတင်ရှို့ခဲ့လို့လူနေအိမ်တွေပျက်စီးကုန်တယ်လို့ဒေသခံတွေလည်းစစ်ပီးတင်းရှောင်နေကြရပါတယ်။
ထိုင်းနယ်ဆက်အနီးမှာရှိတဲ့ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်ပိုင်ခလိုင်ရွာဟောင်းမှာကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်တပ်တို့အကြားတိုက်ပွဲဖြစ်ခဲ့လို့စစ်တပ်ဘက်ကအယောက်50နီးပါးထိုင်းနိုင်ငံဘက်ချမ်းကိုထွက်ပြေးကုန်ပါတယ်။မတ်လ19ရက်နေ့လယ်ပိုင်းကဖြစ်ပွားခဲ့တဲ့နှစ်ဖက်တိုက်ပွဲတွေစစ်ကောင်စီတပ်ဖွဲ့ဝင်50နီးပါးလောက်ဟာလက်နက်ခဲယမ်းတွေနဲ့အတူထိုင်းနိုင်ငံအုံဖန်မြို့နယ်ပိုင်ခလိုင်ရွာတဲကိုထွက်ပြေးရောက်ရှိသွားတယ်လို့မြေပြင်သတင်းအရင်းမြစ်တွေကပြောပါတယ်။စစ်သားတွေနဲ့အတူပါလာတဲ့နဲ့ခေယံအသုံးဆောင်ပစ္စည်းတွေကိုဥယျာဉ်ခြံတချံထဲမှာထိုင်းစစ်သားတွေကထိမ့်သိမ်းထားတယ်လို့ဆိုပါတယ်
စစ်ကောင်စီကအတည်ပြုထားတဲ့စစ်မှုထမ်းဥပဒေအရစစ်မှုထမ်းဖို့ဆင့်ခေါ်ခံရတဲ့အတွက်ရခိုင်ပြည်ရဲ့မြို့နယ်တချို့ကလူငယ်တွေထွက်ပြေးနေကြတယ်လို့တချို့ကလည်းစိုးရိမ်မှုတွေရှိနေကြပါတယ်။ဒီလတရက်နေ့ကဂွားမြို့နယ်ကျိန်တလီမြို့ရက်ွက်၃ခုမှာရက်ွက်အုပ်ချုပ်ရေးမှုတွေကလူငယ်တွေကိုခေါ်ယူပြီးစစ်မှုထမ်းဖို့မဲပေါက်တဲ့အတွက်လူငယ်၁၀ယောက်ကျော်ထွက်ပြေးသွားတယ်လို့ဒေသခံတွေကပြောပါတယ်။စစ်သွင်မြို့မှာလည်းအမျိုးသမီးတွေအပါအဝင်လူငယ်၃၀၀နီးပါးရဲ့နာမည်တွေစစ်မှုထမ်းဖို့ထွက်လာတဲ့အတွက်မိသားစုဝင်တွေစိုးရိမ်နေကြတယ်လို့စစ်သွင်မြို့ခံတွေကပြောပါတယ်။တန်တွဲတောင်ကုတ်ကြောက်ဖြူမန်အောင်အမျိုးနယ်တွေမှာလည်းစစ်မှုထမ်းဖို့လူငယ်တွေခေါ်ယူနေပြီဖြစ်ပါတယ်။
ရှမ်းပြည်မြောက်ပိုင်းတရုတ်နယ်စပ်မူဆယ်နှန့်ခမ်းမြို့မှာဒေသထွက်ကြံတွေကိုတရုတ်ဘက်ချမ်းကိုတင်ပို့ရောင်းချခွင့်တအန်တက် DNL ဘက်ကပိတ်ထားလို့ဦးဆိုင်မန်ခမ်းနောင်မွန်းနဲ့နောင်ခူရွာတွေကကြံစိုက်တောင်သူတွေအခက်တွေ့နေကြပါတယ်။မလ၁၇ရက်နေ့ကစပြီးကြံကားတွေကိုနှန့်ခမ်းမြို့မန်ဟောင်းဂိတ်နဲ့နောင်ထောင်းဂိတ်မှာဖြတ်တန်းခွင့်ကို DNL ဘက်ကပိတ်ထားတာဖြစ်ပါတယ်။ကြံတွေအချိန်မီထုတ်မရောင်းနိုင်ပဲ၆ကုံလို့၅နှစ်မြောက်အရှုံးပေါ်မဲ့အရေးကြံတောင်သူတွေစိုးရိမ်နေရပါတယ်။ COVID-19 နှစ်2020ခုနှစ်ကနေအခုနှစ်အထိတရုတ်နယ်စပ်ကကြံတောင်သူတွေကြံကောင်းကောင်းထုတ်မရောင်းနိုင်သေးဘူးဖြစ်ပါတယ်။ကြံကားတွေကိုအခုလိုဂိတ်ဖြတ်တန်းခွင့်မပေးတာနဲ့ပတ်သက်ပြီး DNL ကိုဆက်သွယ်ပြီးမှဆက်သွယ်လို့မရခဲ့ပါဘူ
း။အခုဆက်ပြီးသတင်းတွေကိုတင်ဆက်ပေးသွားမှာပါ။စစ်ကောင်စီကပြည်သူ့စစ်မှုထမ်းနေဥပဒေတွေပြဋ္ဌာန်းလာတဲ့အခါမှာအစင်သက်အကောင့်ထည့်ဖို့သွားဖို့ဆိုပြီးရဲကြီးအုပ်ချုပ်ရေးမှူးတွေကစည်ရင်းကြိုကောက်တာတွေကိုလုပ်နေကြပါတယ်။မွန်ပြည်နယ်ဘက်ကအခြေအနေကိုရမင်းကစူးစီးထားပါတယ်
။မွန်ပြည်နယ်မူတော်မြို့နယ်ကကျေးရွာအောက်စု42ဆုအတွက်တလမှာတစ်ကြိမ်မှာလူငယ်စစ်မှုထမ်း85ယောက်ကိုရာထားတယ်လို့မြင်မဖော်လို့တဲ့ကျေးရွာအောက်ချုပ်ရေးမှူးတယောက်ကအခုလိုပြပါတယ်
။အခုအချိန်မှာနေဥပဒေကမထွက်လာသေးပါဘူး။ဒါပေမဲ့နေဥပဒေထွက်လာတဲ့အခါမှာချက်ချင်းအကောင့်ထဲပေါ်သွားဖို့အတွက်အခုကလေးကနေပြီးတော့လူငယ်စစ်မှုထမ်းတွေကိုအပြီးရထားပါတယ်လောလောဆယ်ပထမတလအတွက်ကျွန်တော်တို့မြို့တော်မြို့နယ်ကလူငယ်စစ်မှုထမ်း85ယောက်ကိုရထားပါတယ်ကြေးရအုပ်စု42ဆုရှိတော့3လဆာအတွက်ကြေးရအုပ်စုတစုမှာ3ယောက်2ယောက်1ယောက်စသည်အဖြစ်အရေးအတွက်အနည်းများရှုတင်ရထားပါတယ
်တစ်ဖက်မှာတော့မွန်ပြည်တပ်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေး NNSB AD ဖွဲ့ထိန်းချုပ်လှောက်ရှားနေတဲ့ကျိုင်မြော်မူးတုံရေးတံပြူစရနဲ့ကြာအင်းစိတ်ကြီးမြွနယ်တဲကကြေးရွာအောက်ချောက်ရေးမှုတွေနေနဲ့ဒီစစ်မှုထမ်းဥပဒေကိုအကောင့်ထည့်ဖို့ရင်ဘယ်တော့ကိုမဆိုပြက်ပြက်သားသားရေးယူသွားမယ်လို့မလဒုတိယပတ်မှာအသိပေးထောက်ပြန်ထားတယ်လို့ပြောခွေးရနိုင်ပညာမောင်ကပြောပါတယ
်စစ်မှုထမ်းဥပဒေကိုအကောင့်ထည့်ဖို့ကြေးရွာအောက်ချောက်ရေးမှုခေါ်တော့တရော်မှနှစ်ယောက်ပို့ပေးဖို့အလူမီညွှန်ကြားထားတာရှိတယ်အဲကမူးတုံနဲ့ဒီကျိုင်မြော်မြွနယ်မှာစပြီးအကောင့်ထည့်ဖို့နေဖြစ်တယ်ဒီလိုနေသားမှာကျွန်တော်မွန်ပြည်သက်ပါတီ AD အနေနဲ့ပေါ့နော်ဒီလုပ်ငန်းတွေကိုဒီအုပ်ချုပ်ရေးမှူးကအကောင့်နဲ့မဖော်ဘူးနဲ့ကျွန်တော်တို့အစာထုတ်တာရှိတယ်ဒီစစ်ကောင်စီစစ်မှုထမ်းဥပဒေကိုအကောင့်တွေပေါ်တဲ့ဒီမီဒူမဆိုးနော်သူပြည်ဒီကြည့်ရအုပ်ချုပ်ရေးမှူးတွေကိုကျွန်တော်ပြပြသားတာအရေးကြီးဖို့ကျွန်တော်အစာထုတ်တာရှိပါတယ
်မွန်လူငယ်တော်တော်များများကတော့စစ်မှုထမ်းရမှကြောက်လို့ထိုင်းနိုင်ငံဘက်ကိုပြေးဝင်သွားတာရှိတယ်လို့ရွာမှာကြာနေတဲ့လူငယ်တွေကလည်းကိုရင်ဝတ်ရဟန်းဝတ်ကုန်ပြီလို့ကျမ်းရောမျိုးနဲ့ကမြေမဖော်လို့တဲ့မွန်လူငယ်တယောက်ကမွန်မာတာနဲ့အခုလိုပြပါဗ
ျ။ကလောင်တော့နိုင်မဘက်ကလောင်ပြစမော့ပလာဒီကလေ
းဒီကလူငယ်ယောက်ျားလေးတွေအတွက်ရွေးချယ်သွားဖို့နှလမ်းမဲ့ရှိပါတယ်။ထိုင်းကိုပြေးဝင်သွားကြတာရှိတယ်။ထိုင်းကိုမသွားနိုင်ရင်တော့ကိုရင်ဖြစ်ဖြစ်ယဟန်ဖြစ်ဖြစ်အကုန်လုံးဝုတ်လိုက်ကြတယ်။ရွာဥက္ကဋ္ဌလည်းဘာမှမတက်နိုင်တော့ပါဘူး။နေ့တိုင်းထိုင်းကိုအတက်အစင်းလုပ်နေတဲ့ကားတွေဆိုရင်လည်းတစ်နှစ်နှစ်စီးသုံးစီးမွန်တွေအလုံးမဲသွားနေကြတယ်အတော့ကိုစိတ်ပြည့်စရာကောင်းပါတယ်ဗျာ
လာမယ့်မေလလောက်မှာစစ်ကောင်စီရဲ့ပြည်သူ့စစ်မှုထမ်းဤဥပဒေထွက်လာဖို့ရှိတယ်လို့ကြေးရွာအောက်ချုပ်ရေးမှူးတွေကပြောဆိုနေကြပါတယ်ရှင
်ချင်းပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာတော့စစ်မှုထမ်းဖို့အသက်အရွယ်ရောက်တဲ့သူတိုင်းစီးရင်သွင်းဖို့ဆင့်ခေါ်မှုတွေကိုစစ်ကောင်စီကဆလိုက်တာနဲ့တိုက်ခတ်မှုတွေရှိလာသလိုတော်လှန်ရေးတပ်ဖွဲ့တွေကလည်းသူတို့စီမံပူးပေါင်းပါဝင်လာကြဖို့လူငယ်တွေကိုဖိတ်ခေါ်မှုတွေရှိနေပါတယ်။အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပါတယ်
။ချင်းပြည်နယ်စစ်ကောင်စီရုံးဆိုင်ရာဟာခါမြို့ပေါ်ဈေးတင်တဲ့ပြည်တော်သားရက်ွက်တို့မှမလ18ရက်နေ့ကစပြီးရဲစစ်သားအပါဝင်ထွေအုပ်ရုံးဝင်ထမ်းတွေကတိုင်တက်စင်အိမ်ထောင်စုစီရင်လိုက်ကောက်ခဲ့ပါတယ်။စစ်မှုထမ်းဖို့ဆင့်ခေါ်တဲ့ဇာရွက်ပုံစံနှင့်ပုံစံ၅ရုပ်ကိုပါဖြည့်ခိုင်းနေတယ်လို့ဟာခါမြို့ခံအမျိုးသမီးတစ်ယောက်ကပြောပါတယ်
။ဒ
ဒီလက်ကောက်တာတော့မြို့ဆိုမြို့ပြဖက်တော့မတော်ဘူးเนาะမြို့လေးကောင်းရက်ွက်တွေမှာတော်ပြီးတော့ကောက်တယ်ပြီးတော့သူတို့ကောက်ပြီးလို့ရှိရင်ဆာရွက်နှစ်ရွက်ပေးခဲ့တယ်တဲ့အဲဒီဆာရွက်ကိုဖြည့်ပြီးတော့သူတို့ရုံကိုလာအကြောင်းကြပါဆာရွက်ကိုယူလာပြီးတော့မှအကိုကြီးအချက်လက်အသေးစိတ်အပြည့်ဆုံးဖြည့်ရမှာအဲ့လိုမျိုးပြောရတယ်အဲ့လို
စစ်မှုထမ်းဖို့အရွယ်ရောက်သူအဖြစ်မှတ်ပုံတင်စာရင်းသွင်းဖို့စင့်ခေါ်စာပုံစံနှစ်နဲ့ပုံစံ၅ဆာရွက်တွေကိုဖြည့်စွက်ပြီးသူတို့သတ်မှတ်ထားတဲ့နေ့ရက်မှာအခါမျိုးနဲ့စုပေါင်းရုံးကိုတွားရောက်တရင်ပို့ရမယ်လို့ဆိုပါတယ်အဲ့ဒီလိုတွားရောက်တရင်ပို့တဲ့အချိန်မှာမှတ်ပုံတင်တွေယူလာရမှာဖြစ်ပြီးတရင်ပို့ဖို့ပြက်ကွက်ရင်ပြည်သူစစ်မှုထမ်းဥပဒေအရအေးယူခံရမယ်လို့ဖော်ပြထားပါ ဒက်ဖာခါကသတိပေးထားပါတယ်ဖလမ်းမျိုးပေါ်မှာလည်းမလာ၁၈ရက်နေ့ကစစ်ကောင်စီတပ်ကုန်းနဲ့နီးတဲ့နေအိမ်တွေမှာတအိမ်တက်စင်အိမ်ခုံစုစရင်လိုက်ကောက်နေတယ်လို့ဒေသခံတွေကပြောပါတယ်လူငယ်တွေအနေနဲ့စစ်ကောင်စီတပ်ဖွဲ့တွေဝင်မဲ့အစားတွန်လိုင်းတပ်ဖွဲ့တွေနဲ့ပူးပေါင်းကြဖို့ဖလမ်းမျိုးအခြေပြုလှုပ်ရှားနေတဲ့ CNO CND ရဲ့ပြောရေးဆိုခွင့်ရှိသူစလိုက်ကြုံငိုင်းကပြောပါတယ်
ဒီကြောင့်ဆစင်းနဲ့လိုက်ကြည့်ပြီးတော့ဒီလိုက်တစ်စင်းနေတယ်ကြည့်ပါတယ်။ရဲရဲဌာနဆိုင်ရာလောက်ကတွေပါလိမ့်မယ်။ဌာနဆိုင်ရာတချို့ကတွေပါမယ်။ဒီဘက်ကတော့သူတို့လုံချုံရတော့ယူပေးမယ်နဲ့ကြည့်ပါတယ်။သူစမှုမထမ်းမနေရဆိုတော့လူကောက်မှာပဲသူမတရားဖန်ဆီးမှုတွေရှိလာမယ်ဆိုလေ။လူငယ်တွေကိုဒီရန်တပ်တွေဝင်ကြဖို့ဖိတ်ခေါ်ချင်ပါတယ်လို့
ဒါအပြင်ချင်းပြည်နယ်မြောက်ပိုင်းတီးတိမ်တွန်းဆောင်မြို့ပေါ်မှာလည်းစစ်မှုထမ်းဖို့ဆင့်ခေါ်တဲ့စည်ရင်ကောက်ယူမှုတွေရှိတယ်လို့သတင်းထွက်ပေါ်နေပြီးမဲ့တခြားအတီးပြုတ်နိုင်တာမျိုးတော့မရှိသေးပါဘူးစစ်ကောင်စီဟာအသက်ပြပြီးသူနိုင်ငံသားတိုင်းစစ်မှုမထမ်းမနေရဥပဒေကိုပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကအတီးပြုတ်ခြင်းကခဲ့ပြီးတဲ့နောက်လာမယ့်ဧပြီလကုန်မှာအပတ်စဉ်တက်ခေါ်ယူဖို့စီစဉ်နေတာကြောင့်နိုင်ငံတော်ဝန်လုံးမှစစ်မှုထမ်းဆင့်ခေါ်မှုတွေစတင်ဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးတဲ့အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်ဝိုင်းမော်မြို့နယ်လိုင်စာမြို့နမှာကြာနေသေးတဲ့စစ်ကောင်စီရဲ့နာဖော့စခန်းကိုလည်းကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းအဖွဲ့တွေကပိတ်ဆို့တိုက်ခိုက်နေကြပါတယ်။ဒဝဲအချင်းထောင်မှာတယ်လီဖုန်းတွေ့လို့ဆိုပြီးနိုင်ငံရေးအချင်းသားတွေပါဝင်အချင်းသားစုစုပေါင်း20ကျော်ကိုထောင်အာဏာပိုင်တွေကရိုက်နှက်စစ်ဆေးခဲ့ပါတယ်။
ဒါရရှိတဲ့အခုနားဆင်နေကြတာကတော့နေဆက်ဒီသားကတိုင်းနာသတင်းတော့တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအာမီပ
ါ။တိုင်းရင်ဒေသတိုက်ပွဲတွေနဲ့စစ်ကောင်စီစခန်းတချို့သိမ်းခံရတာနဲ့ထွက်ပြေးတာပါဝင်တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုလို့အပတ်စဉ်ကဏ္ဍတွေပြီးမှာတော့ကျတာရိညာဗီဒီယိုရဲ့အစီအစဉ်လေးဆုံးမသက်ခင်သတင်းချင်းချုပ်ကိုမဆွမြန်မုံပြပြပေးပါအောင်ခင်ဗျာ
American နိုင်ငံရဲ့ဝန်ကြီး Anthony Blinken ဟာဒီ Gaza စစ်ပွဲရစားရင်းနဲ့ပတ်သက်လို့ Egypt နိုင်ငံ Cairo မြို့တော်မှာ Arab နိုင်ငံတာဝန်ရှိသူတွေနဲ့ဆွေးနွေးနေပါတယ်Egypt တာဝန်ရှိသူတွေအပြင် Jordan, Saudi Arabia, Qatar နဲ့ဒီ Arab စော်ဘွားများပြည်ထောင်စု UAE ကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးနေတာပါဂါဇာမှာချက်ချင်းအပြစ်ရပြီးတော့ဖမ်းဆီးထားတဲ့တရားကောင်တွေပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်မူကြမ်းကိုလည်းကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်ကပြင်ဆင်တင်ပြထားတယ်လို့ဝန်ကြီးဘလင်ကင်ကဒီဆာဒီအာရေဗျကိုဗိုလ်ထုနေတုန်းကရောက်ခဲ့စဉ်တုန်းကအယ်ဟာဒက်သတင်းဌာနကိုပြောကြားခဲ့ပါတယ်တရားကောင်တွေပြန်လွှတ်ပေးရေးနဲ့တွဲထားတဲ့ဒီချက်ချင်းအပြစ်ရဖို့တောင်းဆိုချက်ပါတဲ့ဆုံးဖြတ်ချက်မူကြမ်းဖြစ်တယ်လို့သူကပြောပါတယ်ဒီပါလက်စတိုင်းမှာအစ္စရေးကျူးလွန်မှုကိုအမေရိကန်သတ္တမတော်ကတတိပေးဖို့အတွက်အမေရိကန်အရာရှိဟောင်းတွေကတောင်းဆိုလိုက်ပါတယ်။ပါလက်စတိုင်းတွေရဲ့နိုင်ငံသားအခွင့်အရေးနဲ့အခြေခံလိုအပ်ချက်တွေကိုညှင်းပယ်တာပါလက်စတိုင်းဒေသအနောက်ဖက်ကမ်းဒေသမှာကျူးလူမျိုးတွေပြောင်းရွှေ့အခြေချနေထိုင်မှုတိုးချဲ့လုဆောင်နေတာတွေအတွက်ကြီးမားတဲ့အကျိုးဆက်တွေရင်ဆိုင်ရနိုင်တယ်ဆိုတာကိုသမ္မတဂျိုးဘိုင်ဒန်အနေနဲ့အစ္စရေးကိုတတိပေးဖို့အတွက်တန်တမန်နဲ့စစ်ဘက်အရာရှိဟောင်း80နီးပါးပါဝင်တဲ့အမေရိကန်အစိုးရအရာရှိဟောင်းတွေကအိတ်ဖွင့်ပေးစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်။တရုတ်နဲ့ရုရှားနှစ်နိုင်ငံကြားမှာပုံမှန်ခိုင်မာတဲ့ဆက်ဆံရေးတိစောက်ပြီးတော့အနောက်အုပ်စုရဲ့စီးလုံးညီညွတ်မှုကိုချိန်ချောင်းနေတာဟာကမ္ဘာနိုင်ငံရေးချင်းဝင်ရှာကိုပြောင်းလဲပြစ်လိုက်နိုင်တယ်လို့အမေရိကန်စစ်ဖက်နဲ့ကာကွယ်ရေးဆိုင်ရာထိပ်တန်းအရာရှိတွေကြားမှာဆိုရမှုတွေကြီးထွားနေပါတယ်။တရုတ်နဲ့ရုရှားနိုင်ငံရဲ့ပြောင်းလဲဖြစ်ပေါ်နေတဲ့ဆက်ဆံရေးဟာလက်ရှိနိုင်ငံရဲ့အချင်းချင်းတွေရဲ့အဓိကအကြောင်းဖြစ်ပြီးတော့ဒါဟာသူ့ရဲ့စစ်မှုရန်တက်တန်း40နီးပါးအတွင်းအန္တရာယ်အကြီးဆုံးဖြစ်တယ်လို့ဒီ Indo-Pacific ဒေသဆိုင်ရာအမေရိကန်စစ်တပ်အကြီးအကဲကလွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရဲ့ကော်မတီမှပြုလုပ်တဲ့ကြားနာပွဲမှာပြောကြားခဲ့ပါတယ်။တခါကပပျော်စွဲမှုအဆင့်တန်းမှာတော့မြန်မာနိုင်ငံကနောက်ဆုံးနှားရောက်နေတာကိုကုလသမဂ္ဂစစ်တမ်းမှာဖော်ပြလိုက်ပါတယ်ရှင်
ကျေးဇူးပါမဆုမြတ်မရေအခုလိုသတင်းအချင်းချင်းပြီးမှာတော့ VO ရဲ့ဒီညချက်သားရညအစီအစဉ်ဒီမှာပဲပြီးဆုံးတော့ပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်မပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Robert Best တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြဝေးကွာလို့လိုရာဆန္ဒပြုဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလည်းအိတ်ဆက်အနားယူနိုင်ကြပါစေခင်ဗျာ This program has